Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတရားရှိမှခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ9ရက်စနေနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းလိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်တော့အောင်ပါဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့အတူကြီးညာပေးပါပါဂျော်ဒန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေ IS Islamic စစ်သွေးကြွတရားခံဖြစ်ဖမ်းဆီးထားခဲ့တဲ့အမေရိကန်အမျိုးသမီးတဦးသေဆုံးခဲ့ရတယ်လို့စစ်သွေးကြွအဖွဲ့ရဲ့ပြောကြားချက်ကိုအတိမပြုနိုင်ဘူးလို့သမ္မတအမျိုးကပြောပါတယ်။ပြင်သစ်ဂျာမနီနဲ့ရုရှားခေါင်းဆောင်၃ရဲ့ယူကရိန်းမှာအရေးမော်စကိုကဆွေးနွေးပွဲအဆုံးသတ်သွားပါပြီလို့ရုရှားကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကောင်း။
ကောင်းပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနောက်ဆက်တွဲအခြေအနေနဲ့
Prisoners of conscience are the people who have not used to advocated violence and we are
အားရောနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ Amnesty International ရဲ့အဖွဲ့ကမစ္စတီကူမာကပြောဆိုခဲ့တာပါဒီအကြောင်းပြစ်စင်ကိုနောက်ပိုင်းမှာကြားဖို့ရှိတဲ့အပြင်ယာယီတပ်တွေကလက်မှတ် White Card ကန်ဆောင်သူတွေမဲပေးခွင့်ပြုခဲ့တာနဲ့ပတ်သက်လို့အငင်းပွားမှုတွေဆက်ရှိနေတဲ့အကြောင်းတွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစည်းအဝေးတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစည်းအဝေးကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြကြသိနေတဲ့ဒေါက်ခင်မြတ်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ဂျော်ဒန်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကနေ IS Islamic စစ်သွေးကြော်တွေတရားခံဖြစ်နဲ့ဖမ်းဆီးထားခဲ့တဲ့ကုညီလှုပ်သားအမေရိကန်အမျိုးသမီးတဦးတေဆုံးခဲ့ရတယ်လို့စစ်သွေးကြော်အဖွဲ့ရဲ့ပြောကြားချက်ကိုအတိမပြုနိုင်သေးဘူးလို့အမေရိကန်သမ္မတအင်ဗျူကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးအထူးစိတ်ပူးနေပေမဲ့ IS စစ်သွေးကြော်တွေပြောကြားတဲ့အချက်အတွက်တက်တည်အထောက်ထားဘာတစ်ခုမှအခုထိမတွေ့ရသေးဘူးလို့အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ပြောခွင့်ရအမျိုးသမီး Bernadette Meehan ကပြောကြားလိုက်တာပါ။ဂျော်ဒန်အရာရှိတွေကတော့ဒါဟာ IS Islamic စစ်သွေးကြော်ရဲ့ရာဇဝတ်မှုဆန်ရဝါဒဖြန့်တာလို့ပြောကြလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး NASA ဂျူရီကတော့ဒါဟာအကြမ်းဖက်သမားတွေအရင်ကတည်းကတုံးနေကြဝါဒဖြန့်မှုတစ်ခုဖြစ်ပြီးတရားခံဖမ်းထားသူတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်တေကုန်ပြီလို့သူတို့ပြောကြတာဟာဆယ်စုနှစ်နဲ့ချီရှိနေပြီလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဂျော်ဒန်နိုင်ငံကစီးရီးယားမှာလွန်ခဲ့တဲ့နှစ်ကုန်လောက်တုန်းကဖမ်းခံခဲ့ရတဲ့သူတို့ရဲ့တိုက်လျင်မှုကို IS Islamic စစ်သွေးကြွအဖွဲ့ကရရဆက်ဆက်တပ်ဖြတ်ခဲ့ပြီးတဲ့နောက်မှာလေကြောင်းတိုက်ခိုက်မှုနဲ့ထိုးစစ်တွေဆင်လာခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်အမျိုးသမီးတရားခံလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားပြီလို့သူတို့ရဲ့ပြောကြားချက်ဟာစဉ်းစားစရာဖြစ်နေပြီးဂျော်ဒန်လေရင်မှုကိုတပ်ဖြတ်ခဲ့တဲ့ဗီဒီယိုကိုသူတို့ထုတ်ပြန်တုန်းကလည်းဒီလေရင်မှုဟာအရင်ကတည်းကအသက်ခံခဲ့ရပြီးသားဖြစ်နေတယ်လို့ဂျော်ဒန်အာဏာပိုင်တွေကပြောပါတယ်။အခုတေဆုံးသွားတယ်လို့ IS စစ်သွေးကြွအဖွဲ့ကကြေညာခဲ့သူအမေရိကန်ကူညီလှုပ်သားအမျိုးသမီးဟာအရီဇိုနာပြည်နယ်ပရီစကော့ကကေလာမာမော်လာဖြစ်ပါတယ်။ကေလာဟာစီးရီးယားမှာအလုပ်လုပ်ခဲ့သူဖြစ်ပြီးအနောက်ဘက်ကန်ဒေသနဲ့အိန္ဒိယနိုင်ငံတွေကကူညီအဖွဲ့တွေမှာစေတနာလှုပ်ရှားပေးတယောက်ဖြစ်ပါတယ်။ကေလာကိုစစ်သွေးကြွတွေဟာ2013ခုနှစ်မှာအလက်ပိုကဆေးရုံကနေအပြန်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်ဂျာမနီခေါင်းဆောင်တွေတွေ့ဆုံပြီးယူကရိန်းပြည်ပခန့်အတွက်ငြိမ်းချမ်းရေးဆိုင်ရာအဆွေပြုချက်တရက်ပေါ်ဆွေးနွေးတာအဆုံးသတ်သွားပြီလို့ရုရှားနိုင်ငံကပြောပါတယ်။ထောက်ကြနေညပိုင်းကဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့မစ္စတာပူတင်ရဲ့ပြောခွင့်ရတူကစနေနေ့အစောပိုင်းမှာပြောပေးမယ့်အသေးစိတ်ကိုတော့မပြောပါဘူး။အခုဆွေးနွေးပွဲပြီးတဲ့နောက်ရုရှားခေါင်းဆောင်ကယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုစီကိုတယ်လီဖုန်းကတဆင့်ဆက်သွယ်စကားပြောမှာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ပြင်သစ်သမ္မတဖရွန်ဆွာအော်လန်နုနဲ့လည်းတင်းငွေနေ့မှာနောက်ထပ်ဆက်သွယ်မယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရကပြောပါတယ်။သူနဲ့မစ္စတာအော်လန်လိုနှစ်ယောက်မစ္စတာပူတင်ကိုတင်ပြမယ်အစည်းအဝေးဟာဥရောပတိုက်ငြိမ်းချမ်းရေးကိုကောက်ကွယ်ဖို့ရည်ရွယ်တာဖြစ်တယ်လို့မော်စကိုမြို့တော်မှာလုပ်တဲ့ဆွေးနွေးပွဲမှာတိုင်ခင်မစ္စမာကယ်ကပြောပါလေအခုပြည်ပခါအတွက်ယူကရိန်းနိုင်ငံရဲ့အချုပ်ချာနေပြည်ပိုင်ဆိုင်မှုအပေါ်အခြေခံတဲ့အဖြေအသင့်ဖြစ်တယ်လို့ဆိုပြီးတော့အဆွေပြုချက်နဲ့ပတ်သက်ပြီးမစ္စတာအော်လန်ကကြေညာပွဲနေ့မှာပြောပါလေဒီအစည်းအဝေးဟာအပြစ်ခတ်ရေးဆိုင်မျှော်လင့်ချက်ကိုတိုးလာစေတယ်လို့မစ္စတာပူရူရှန်ကိုကပြောပါလေ
နိုင်ငံတကာမှာဖြစ်ပွားနေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကိုကိုယ်တိုင်ဝင်ရောက်ပြီးဖြေရှင်းပေးဖို့အတွက်တိုက်တွန်းနေမှုတွေကိုထိမ့်သိမ်းတိမ့်သိမ်းလှုပ်ဆောင်နှံစွမ်းရှိဖို့အမြဲတမ်းကြိုးစားရမယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။အမျိုးသားလုံခြုံရေးမဟာဗျူဟာဆိုင်ရာအချက်လက်တွေအတွက်သမ္မတအိုဘားမားကကြေညာချက်အသက်တစ်ဆောင်ထုတ်ပြန်လိုက်ပြီးအမေရိကန်နိုင်ငံကအင်အားခိုင်မာတဲ့အနေအထားနဲ့ဦးဆောင်နေပါတယ်လို့ဆိုပါတယ်။ အမေရိကန်နိုင်ငံဟာအင်အားကြီးမားတဲ့အနေအထားမှာဆက်ပြီးရှိနေမှာဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့တရားစာတတွေနဲ့ဩဇာလွှမ်းမိုးမှုကတော့အဆုံးအစမရှိဘူးလို့တွက်လို့မရကြောင်းပြောပါရယ်။ရှုပ်ထွေးလာတဲ့ကမ္ဘာမှာလုံခြုံရေးဆိုင်ရာပြဿနာတွေအများအပြားရှိနေပြီးဒါတွေကိုမြန်မြန်ဆန်ဆန်နဲ့လွယ်လွယ်ကူကူဖြေရှင်းပေးဖို့အတွက်အမေရိကန်နိုင်ငံကဝင်ပြီးပါစရာမလိုဘူးလို့လည်းဆိုပါရယ်။စာမျက်နှာ35မျက်နှာပါစာတန်းကိုတောက်ကြနေမှာအမေရိကန်သမ္မတဘဲရက်အိုဘားမားကထုတ်ပြန်လိုက်တာပါအမေရိကန်ရဲ့မူဝါဒနဲ့ပတ်သက်ပြီးကြီးကြီးမားမားအပြောင်းလဲတော့ဒီစာတန်းထဲမှာမပါပါဘူးဒါပေမဲ့စိန်ခေါ်မှုအများအပြားအတွက်အမေရိကန်ပြည်ထောင်စုကဘယ်လိုချဉ်းကပ်မယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြထားပါတယ်ဒီစိန်ခေါ်မှုတွေထဲမှာ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်တာကစပြီးယူကရိန်းမှာရုရှားရဲ့လှုပ်ဆောင်မှုတွေကတင်တရုတ်နိုင်ငံတကူထွာလာတာအထိပါဝင်တယ်လို့ဆိုပါတယ်သမ္မတအိုဘားမားရဲ့လုံခြုံရေးမူဝါဒအသစ်ကိုထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အိုဘားမားအစိုးရအဖွဲ့ထိတ်တန့်အရာရှိအတော်များများကကြေညာချက်တွေထုတ်ပြန်ပြီးထောက်ခံပြောဆိုကြပါတယ်
။ရှီမီနိုင်ငံမှာအင်အားကောင်းလာတဲ့ရှီးယားတပူတွေကလွှတ်တော်ကိုဖျက်သိမ်းပြီးနိုင်ငံအရေးကိစ္စတွေကိုကင်တွေလှုပ်ဆောင်ဖို့ကောင်စီတစ်ခုကိုထူထောင်ကြောင်းပေါ့ကြနေကကြေညာပြီးတော့တနိုင်ငံလုံးကိုသိမ်းပိုက်တဲ့ကိစ္စအဆုံးသက်လှုပ်ဆောင်လိုက်ပါတယ်။အဖွဲ့ဝင်၅ဦးပါတဲ့ကောင်စီဟာနိုင်ငံရဲ့အရေးအယာကိစ္စအဝဝကိုနှစ်နှစ်အထိတာဝန်ယူလှုပ်ဆောင်မယ်လို့ဟူတီလက်နက်ကိုင်တွေရုပ်မြင့်တန်ကြားကနေကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂျီမီနိုင်ငံမှာအများစုကဆွန်နီမွတ်စလင်တွေပါ။လွှတ်တော်ကိုအစားထိုးဖို့အဖွဲ့ဝင်952ဦးပါအမျိုးသားညီလာခံကိုအငြင်းဆုံးဖွဲ့စည်းမှဖြစ်ပြီးတော့အဲ့ဒီညီလာခံကနေသမရကောင်စီကိုရွေးကောက်မှဖြစ်တယ်လို့ကြေညာပါတယ်။တနိုင်ငံလုံးဖြိုဖျက်ဖြစ်ရတဲ့နိုင်ငံရေးပတိညေမှုလာပေါင်းများစွာကြာပြီးတဲ့နောက်အခုအခြေအနေဖြစ်လာတာပါ။ဂျီမီမှာရှိတဲ့အယ်ကိုင်ဒါအဖွဲ့ခွဲကြောင့်ရှိပြီးသားမတိမငြိမ်အခြေအနေဟာပိုးပြီးဆိုးရွားသွားရပါတယ်။ဟူဒီလနဲ့ဂိုင်တွေတောက်ကြနေကကြင်ညာချက်ထုတ်ပြန်ချိန်မှာနှုတ်ထွက်ရတော့မဲ့ပြည်ရေးနဲ့ကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ပါတယ်။ဒါဟာဖြင့်အခုလို့ရပေါ့တခြားနိုင်ငံရေးဂိုင်ခွဲတချို့ကလက်ခံနေဆိုတာကိုပြသနေပါတယ
်။ UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်အတွက်မူပေါင်းချမှတ်ဖို့တတ်မှတ်ထားတဲ့မတ်လမှာလိုအပ်ချက်တွေပြည့်မြအောင်လှုပ်ဆောင်ဖို့အတွက်အီရန်နိုင်ငံချိုင်းဝန်ကြီး Javed Zarif ကိုအမေရိကန်နိုင်ငံချိုင်းဝန်ကြီး John Kerry ကတိုက်တွန်းလိုက်ပါတယ်။နိုင်ငံချိုင်းဝန်ကြီးနှစ်ဦးဟာတောက်ကြနေ့ကဂျာမနီနိုင်ငံမြူနစ်မြို့မှာနှစ်နာရီကြာတွေ့ဆုံခဲ့ချိန်မှာဝန်ကြီး Kerry ကသဘောတူညီမှုအတွက်မူပေါင်းတွေချမှတ်ရေးနဲ့ပတ်သက်ပြီးအိုဘားမားအစိုးရအဖွဲ့ရဲ့ဆန္ဒကိုတင်ပြခဲ့တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနအကြီးတန်းအရာရှိသူကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာဂျာမနီနိုင်ငံမှာကျင်းပတဲ့လုံခြုံရေးညီလာခံမှာတီးတန့်တွေ့ဆုံခဲ့တာဖြစ်ပြီးသူတို့နှစ်ဦးဟာပြီးခဲ့တဲ့လတုန်းကလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ကြတာပါ။အီရန်အရာရှိတွေဘက်ကဆွေးနွေးပွဲနဲ့ပတ်သက်ပြီးအချိန်ယူပြင်ဆင်နေရတယ်လို့ဆွေးနွေးချိန်ကလည်းအကန့်အသတ်မရှိတဲ့အတွက်ဆွေးနွေးပွဲမတိုင်ခင်ရောဆွေးနွေးပွဲအပြီးမှာပါသတင်းမီဒီယာတွေကိုတွစ်ဆုံပြောကြတာမျိုးမရှိခဲ့ဘူးလို့လည်းပြောပါရယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လုံဆောင်မှုတွေနဲ့ပတ်သက်ပြီးမေကွန်ထုတ်เสียဖြစ်နေတာတွေကိုဖြေရှင်းဖို့စ조사တဲ့အနေနဲ့အီရန်နဲ့တကွအမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့အဖွဲ့ကမတ်လ24ရက်နေ့မှာဒီမူပေါင်းကိုချမှတ်နိုင်ဖို့အတွက်စ조사နေကြတာဖြစ်ပါရယ်။ P5+1 လို့အဖွဲ့လို့ခေါ်တဲ့ဒီအဖွဲ့ကအီရန်နိုင်ငံကနေနျူကလ িয়ার လက်နက်တွေထုတ်ဖို့အတွက်မလုံနိုင်အောင်လက်ရှိလှုပ်ဆောင်နေတဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းရှင်တွေကိုရှော့ချဖို့အတွက်လိုလားနေကြတာဖြစ်ပါတယ်။အီရန်ကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းရှင်တွေဟာငြိမ်းချမ်းရေးအတွက်တက်တက်ပဲလှုပ်တာဖြစ်လို့သူတို့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့ဘယ်တန်ခတ်အရေးယူမှုကိုဖျက်သိမ်းပေးစေခြင်းကြောင့်လည်းပြောကြခဲ့ပါတယ်
။နိုင်ဂျီးရီးယားနိုင်ငံခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွတွေဟာအိနီဂျီနီဂျယ်နိုင်ငံတွေကမျိုးတမျိုးကိုဝင်တိုက်ကြပြီးမဲ့နီဂျယ်နဲ့ချတ်နိုင်ငံတပ်ဖွဲ့တွေကပြန်တိုက်ထုတ်လိုက်တယ်လို့မျက်မြင်တွေကပြောပါတယ်။နီဂျယ်နိုင်ငံရှစ်တောင်ပိုင်းကလူဦးရေ9000လောက်ရှိတဲ့ဘော့ဆိုမြို့ကိုတိုက်ခိုက်တာဟာဘိုကိုဟာရမ်အဖွဲ့အနေနဲ့ဒီသတင်းပတ်တွင်ဒုတိယအကြိမ်နေဆက်ဖြတ်ပြီးတော့တိုက်တာပါ။ကင်မရွန်နိုင်ငံမြောက်ဖျားစွန်းကဖိုတိုကောမြို့ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကတိုက်ခိုက်တာမှာလူ130ထက်မနည်းသေဆုံးပါတယ်။ပေါ့ကြနေမနက်ကတိုက်ပွဲတွင်လက်နက်ကြီးပစ်ခတ်တံတွေကိုကျဲရတယ်လို့ဘော့ဆိုမြို့ကံတွေကပြောပါတယ်။ဒေသခံစစ်သား5ယောက်ထက်မနည်းဒဏ်ရာရတယ်လို့ရေဒီယိုသတင်းဌာနကဖော်ပြပါတယ်။ချတ်စစ်တပ်ကတပ်ဖွဲ့ဝင်ရဘောမျိုးစားကိုဒီသတင်းပတ်အစောပိုင်းကဘော့ဆိုမြို့မှာစကန်ချထားပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်နေတဲ့နိုင်ငံစုံညွတ်မောင်းအဖွဲ့ကိုအာဖရိကလေဘန်ဒေသမှာရှိတဲ့ချတ်နိုင်ငံကဦးဆောင်နေတာပါ။ ဖိုတိုကောမျိုးကနေဘူဂိုဟာရမ်အဖွဲ့ကိုကင်မရွန်စစ်တပ်ကနှစ်ရက်ကြာပြင်းထန်တိုက်ထုတ်တာမှာခြားတပ်ဖွဲ့တွေကအကူအညီပေးခဲ့ပါတယ
်မက္ကဆီကိုနိုင်ငံကအပန်းဖြေမျိုးကလေးဖြစ်တဲ့အလက်ပေါကုံမှာရှိတဲ့စွန့်ပစ်ထားတဲ့ဒဂျိုဆက်တစ်ခုမှာအလောင်း60တလောင်းကိုတွေ့ရှိရတယ်လို့အာနာပိုင်တွေကတောက်ကြံနေမှာပြောကြားလိုက်ကြပါတယ်အကပလိုမျိုးဟာမိုးရစေဝါနဲ့ဆက်နွယ်ပြီးအကျန်းဖက်မှုတွေရှိတဲ့မျိုးကလေးတစ်မျိုးဖြစ်ပါတယ်အခုတွေ့ရတဲ့အလောင်းတွေဟာအသက်ခံရသူတွေဟာဒဂျိုဆက်ကိုမသုံးဘဲပိတ်လိုက်လို့ဒီအတိုင်းအလောင်းတွေကျန်နေတာလားဆိုတာကိုကွက်ကွက်ပြပြမသိရသေးပါဘူးအလောင်းတွေကိုကြာသပတင်းတွေမှာတွေ့ရှိခဲ့ရတာဖြစ်ပါတယ်အနည်းဝန်းကျင်မှာနေထိုင်သူတွေကအဲ့ဒီနေရာကနေဆိုးရတဲ့အနံ့တွေရတယ်လို့ပြောကြချက်ကြောင့်သွားကြည့်ရကပုတ်ပွားနေတဲ့အလောင်းတွေကိုတွေ့ခဲ့ရတာဖြစ်ပါတယ်ဒီတကြိုဆက်ဟာပြီးခဲ့တဲ့နှစ်မှာမသုံးဘဲနဲ့ဆွန့်ပစ်ခဲ့တာဖြစ်ပါတယ်အလောင်းတွေကိုရာသွေးမှုကင်းဆိုင်ရာဆေးပညာရှင်တွေကစစ်ဆေးနေပြီဖြစ်ပါတယ်တောက်ကြံနေညပိုင်းလောက်မှာတွေ့ရှိချက်တွေကိုတရင်ဝင်ထုတ်ပြန်နိုင်မယ်လို့အာနာပိုင်တွေကမျှော်လင့်ထားကြပါတယ်အကပလိုမျိုးဟာလွန်ခဲ့တဲ့စက်တင်ဘာလတုန်းကကျောင်းသား43ယောက်ပျောက်ဆုံးသွားခဲ့တဲ့ Guri Rocks ပြည်နယ်ထဲမှာရှိပါတယ်ဒီကျောင်းသားအလုံးဟာအမျိုးသားတွေဖြစ်ကြောင်းအတည်ပြုနိုင်ပြီလို့ပြီးခဲ့တဲ့လမှာပဲစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒါအပြင်ဒီကျောင်းသားတွေဟာအဂတိလိုက်စားတဲ့ရဲတွေရဲ့ဖမ်းဆီးမှုကိုခံရပြီး Guri Rocks Udinov မူရစေဝါကန်ရဲ့လက်ထက်ကိုအပ်လိုက်တာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
ပါကစ္စတန်နိုင်ငံမှာဆက်ပြီးနေထိုင်နေကြတဲ့အာဖဂန်နစ္စတန်ဒုက္ခသည်တွေသူတို့နေရာစီဖြစ်နေတယ်မှာအများဆုံးပြန်ကြဖို့အာဖဂန်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကတိုက်တွန်းပေးစီခြင်းတဲ့အကြောင်းပါကစ္စတန်ကတောက်ကြနေမှာပြောလိုက်ပါတယ်2015ခုနှစ်မှာ UNHCR ကထုတ်ပြန်ချက်အရမှတ်ပုံတင်ထားတဲ့အာဖဂန်ဒုက္ခသည်တိတိသမ5,000+ရှိနေစေဖြစ်တာကြောင့်တကမ္ဘာလုံးမှာဒုက္ခသည်အရေအတွက်အများဆုံးရှိနေတဲ့နိုင်ငံပါမှတ်ပုံတင်ထားတဲ့ဒုက္ခသည်တွေပြင်မှတ်ပုံတင်မထားတဲ့ဒုက္ခသည်တွေကလည်းအဲ့ဒီလောက်အရေအတွက်ထိရှိနေတယ်လို့ပါကစ္စတန်နိုင်ငံကြီးဌာနကပြောပါတယ်2015ခုနှစ်တွင် UNHCR ရဲ့ကိန်းဂဏန်းတွေအရပါကစ္စတန်မှာရှိတဲ့ဒုက္ခသည်တွေထဲမှာနိုင်ငံမဲ့ဖြစ်နေသူတွေဓမ္မမှုနိုင်ငံမဲ့ဖြစ်မဲ့လာလာရှိနေသူတွေဆိုပြီးခွဲထားတဲ့အုပ်စု၃စုထဲမှာဘင်္ဂါလီတွေ၊ဘီဟာရီတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေလည်းပါဝင်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလ9ရက်နေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်ကျော်သိန်းနဲ့ဒေါက်ကင်မြတ်တူကကြေညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစတင်တင်ဆက်ပေးမှာပါမြန်မာနိုင်ငံမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့အစိုးရဘက်ကဖေဖော်ဝါရီလနောက်ပိုင်းမှာပြန်ဆွေးနွေးနိုင်ရေးအတွက်ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးနဲ့မြန်မာနိုင်ငံပညာရေးစနစ်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER တို့တောက်ကြနေနေလေတုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုလိုဆွေးနွေးပွဲတွေမှာရှေ့ဆက်ပြေးလည်နိုင်မဲ့အလားအလာရှိနိုင်မလားဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခွန်ညိုကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
တောက်ကြနေနေလေ2 နာရီမှာပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ရှင်ရဲ့ဖိတ်ကြားချက်အရ NNER ကဒေါက်တာသိန်းလွင်နဲ့ဆရာမဒေါက်တူတူမာတို့နှစ်ဦးဟာအစိမ့်မြင့်ပညာဦးစီးဌာနအစညာမှာတွားရောက်ပြီးတော့ဦးတန့်ရှင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြတာပါဒုတိယဝန်ကြီးဦးတန့်ရှင်ကအစိုးရဘက်ကကြေညာထားတဲ့ဖေဖော်ဝါရီလ12ရက်နောက်ပိုင်းလေးပွင့်ဆိုင်ဆွေးနွေးမယ်ဆိုတဲ့ဆွေးနွေးပွဲတွေအကောင့်ထဲပေါ်လာဖို့အကြိုညှိနှိုင်းဖို့ဖိတ်ကြားခဲ့တာဖြစ်တဲ့အကြောင်းဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ NNER ရဲ့ပြောခွင့်ရသူဒေါက်တူတူမာကပြောပါတယ်ဆွေးနွေးပွဲဟာပြည်လည်နိုင်မဲ့အလားအလာကောင်းတွေရှိနိုင်သလားဆိုတာနဲ့ပတ်သက်လို့ဒေါက်တူတူမာကအခုလိုပြောပါတယ်
အဲ့ဒါကတော့ကျွန်တော်ပြည်ဟိုပေါ့နော်ဟိုပြည်လည်နိုင်မဲ့အလားလာဆရာဆိုတော့တကယ်တော့ပြည်လည်နိုင်မဲ့အလားလာရှိအောင်ကျွန်တော်တို့ဟိုတချို့ဒီစက်တွေပေါ့နော်ကျွန်တော်တို့ဒီအတားအဆီးတွေဒီစီကန်းစင်းနေတော့ကျွန်တော်တို့ပြည့်ပြည့်စီကန်းစင်းနေမလို့ဘူးဆိုရင်တော့ဖြစ်လာနိုင်မှာပေါ့နော်ဟုတ်ဟိုမှာတန်တက်တာတွေပေါ့နော်ဒီလိုကမှဘာမလို့အောင်ညာမလို့အောင်ဟိုဒီဒီလိုပဲလာမလို့ဟိုလိုမလာရအောင်အဲ့ဒါမျိုးကန်တက်တာတွေလုပ်နေရင်တော့လေဒီစင်းလေးပွဲတွေကဒါအဆင်ပြေမှမထင်ဘူးပေါ့နော်အဲ့ဒါကြီးကျွန်တော်ညီနိုင်ပြီတော့ဗောနော်ဒီစီမီလို့ရမယ်ဆိုလို့ကျွန်တော်လည်းအဆင်ပြေမှာဗောနော်
ဒုတိယပညာရေးဝန်ကြီးဦးတန့်ရှင်နဲ့ဒေါက်တာသိန်းလွင်တို့အခုလိုမတွေ့ဆုံခင်ကြာသာပတေးနေတုန်းကတော့စုပမှုတွေဖြစ်စေဖို့ចောင်းသားလူငယ်တွေကိုအုံချပြီးចောင်းသားအမိခံတွေနောက်ွယ်ကကြိုးကန်ဆောင်ရွက်နေသူတွေပါဝင်နေတာတွေ့ရတယ်ဆိုပြီးအစိုးရဘက်ကကြေညာချက်တရထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ကြောင့်ចောင်းသားတွေရဲ့လုံခြုံရေးပေါ်မှာစိုးရိမ်မိတဲ့အကြောင်းနဲ့ဒီလိုကြေညာချက်ကြောင့်အစိုးရအနေနဲ့ကျောင်းသားတွေရဲ့လုံခြုံရေးကိုတာဝန်ယူပေးတင်တယ်လို့ပညာရေးဝန်ကြီးဦးတန့်ရှင်နဲ့တွေ့ဆုံချိန်မှာဒေါက်တာသိန်းလွင်ကထုတ်ဖော်ပြောကြားခဲ့တယ်လို့လည်းဒေါက်တူတူမာကပြောပါတယ်။အစိုးရကထုတ်ပြန်တယ်လို့တကယ်ပဲကျောင်းသားတွေကြားမှာအဖြစ်အမှောက်လုပ်ငန်းတွေလုပ်သူတွေရှိနေသလားလို့မေးတဲ့အခါမှာတော့ဒေါက်တူတူမာကအခုလိုပြောပါတယ်
။ဟုတ်ကျမတို့ကတော့အဲ့ဒီအပေါ်မှာဘာမှဘာသာတန်များမှမရှိပါဘူးဆိုဒီကျောင်းသားတွေကလက်ရှိဒီဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကိုဦးဆောင်တဲ့ကျောင်းသားတွေက ကျေတော့ကျွန်တော်တို့ငယ်ပညာရေးပြည်ပြင်ကျောင်းလဲမှုလုပ်ငန်းစဉ်တစ်ချောင်းလုံးမှာပါခဲ့တဲ့ကျောင်းသားတွေဖြစ်တယ်ပေါ့နော်။ဟုတ်ကဲ့ကျောင်းသားတွေဖြစ်တယ်။ကျွန်တော်တို့သူတို့အခုတောင်းဆိုတာတွေကလည်းတကယ်တမ်းဒီမိုကရေစီနီးလန်းကြတဲ့တောင်းဆိုမှုတွေဖြစ်တယ်။သူတို့လိုချင်သူတို့တောင်းဆိုထားတဲ့အချက်တွေကလည်းတကယ်တမ်းဟိုအငင်းပွားစရာရှိတဲ့အချက်တွေကိုသူတို့ဆက်ပြီးတော့ပြင်းပြင်းပြင်ဆင်ဖို့လိုရဆိုတဲ့အချက်တွေဖြစ်တယ်ဆိုတော့တရားမျှတမှုလည်းရှိအောင်တွေ့ရပေါ့နော်။တွေ့တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီကျောင်းသားတွေကကျွန်တော်တို့နဲ့ဒီလုပ်ငန်းဒီမှာပါလိုက်ကောင်းလိုက်ဖြစ်တယ်ပေါ့အတူတူကြံဒါကြက်နောက်ကိုရကျိုးကြိုင်နေဆိုတာကျွန်တော်တို့ဘာလို့ပြောမှောင်းကျွန်တော်တို့မသိဘူးပေါ့နော်ဘာလို့ထုံလို့နေမှောင်းကျွန်တော်တို့နားလည်ရဖြစ်တယ်ပေါ့နော်ဟုတ်
အစိုးရဘက်ကအဖြစ်အမှောက်လုပ်ငန်းတွေလုပ်မဲ့သူတွေကြောင်းသားတွေကြားမှာရှိနေတယ်လို့ကြေညာချက်မထုတ်ပြန်ခင်သတင်းတစ်ပတ်အတွင်းမှာပဲခီးရှိချီတဲ့စန္ဒပြနေကြတဲ့တပိတ်ကြောင်းသားတွေရင်းနှံချောင်းမြို့ကိုရောက်ခိုက်မှာကြောင်းသားတွေဆောင်ထားတဲ့စစ်ဖက်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရင်းနှံချောင်းရဲစခန်းမှာအံ့နံခဲ့ရတာပါဖေဖော်ဝါရီလ12ရက်နောက်ပိုင်းလေးဝင်ဆိုင်ဆွေးနွေးရေးအတွက်အကျိုးညှိနှိုင်းဆွေးနွေးပွဲကိုဖေဖော်ဝါရီလ9ရက်နေ့မှာတချိန်ပြန်ဆွေးနွေးဖို့ရှိတယ်လို့လည်းဒေါက်တူတူမာကပြောပါတယ်။ဒါ့အပြင်အစိုးရဘက်ကဆွေးနွေးပွဲကိုတစ်ဖက်သက်ရောက်ဆိုင်လိုက်တာပါဝင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဤဥပဒေနဲ့ဆက်ဆက်ဤဥပဒေကိစ္စတွေ NLEA ကကျောင်းသားတွေကိုဆက်လက်ကူညီသွားမယ်အကြောင်းနဲ့အတူလေးဝင်ဆိုင်ဆွေးနွေးရေးဆိုင်ရာကိစ္စတွေအတွက်ဖေဖော်ဝါရီလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတဲ့အကြောင်း NLEA ရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ရှင်
။ဒေါက်ခွန်ညိုပြောပြပေးသွားတာပါ။အခုတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုမှုအကြောင်းကိုတင်ပြပေးမှာပါ။မြန်မာနိုင်ငံအချင်းထောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်ပေးဖို့နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုသူတွေကိုဖမ်းဆီးထောင်ချနိုင်တဲ့ဥပဒေတွေကိုဖယ်ရှားပေးဖို့ Amnesty International နဲ့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးတွေကတောင်းဆိုလိုက်ပါတယ်။အခုမြန်မာနိုင်ငံမှာအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးအကျဉ်းသားအရေးဆိုင်ရာကော်မတီတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချွင့်ချက်မရှိအမြန်ဆုံးပြန်လည်လောက်အောင်လှုပ်ဆောင်ပေးဖို့လည်းပန်ကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။ဒီနှစ်ဆန်း January လထဲမှာအစ်ပြန်လည်ဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်28ဦးပါနိုင်ငံရေးအကျဉ်းသားများအရေးဆိုင်ရာကော်မတီအနေနဲ့ကော်မတီအစ်စ်ထဲမှာအဖွဲ့ဆုံးပါဝင်စေဖို့ထင်သာမြင်သာရှိဖို့နဲ့လွတ်လပ်မှုရှိဖို့အတွက်လူခွင့်ရေးဖွဲ့တွေကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဒါအပြင်အချင်းတောင်တွေထဲမှာကျန်းနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်တယ်လို့နိုင်ငံသားတွေကိုလိုသလိုဖမ်းဆီးနိုင်ဖို့အတွက်ဖန်တီးထားတဲ့ဥပဒေတွေကိုလည်းပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာပါ။အခုခါမှာထပ်ပြီးအဖမ်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေရှိလာနေတာမို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လိုသလိုကျန်နေတဲ့နိုင်ငံရေးအကျဉ်းသားတွေအမြန်ပြန်လွှတ်လာဖို့လည်းလိုအပ်တယ်လို့ Amnesty International ကတီကုမာက VOA ကိုပြောပါတယ်။
Prisoners of conscience are the people who have not used to advocated violence, and we are urging that they be released immediately and unconditionally. So I don't know why they
have to 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 have
နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ဖို့အတွက်မြန်မာအစိုးရလှုပ်ဆောင်နေတာအချိန်တော်ကြာနေပြီမို့အခုလိုကော်မတီတွေအဆင့်ဆင့်ပြောင်းဖွဲ့ပြီးအချိန်ဖြုန်းနေမယ်အစားသူတို့ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့လည်းပြောပါတယ်။ဒါအပြင်ပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်ကျော်ကျော်ထွန်းဥက္ကဋ္ဌဖြင့်ဆောင်ရွက်တဲ့အခုအသစ်ဖွဲ့စည်းလိုက်တဲ့ကော်မတီထဲမှာ AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံလို့အဖွဲ့မျိုးကိုပါဝင်ခွင့်ပေးမထားတဲ့အတွက်မေးခွန်းထုတ်เสียဖြစ်လာတယ်လို့ဆိုပါတယ
်။ This raises question how sincere the Myanmar government is on this issue. If they are serious and sincere, then they would have included AAPP.
မေကွန်းထုတ်ဆရာဖြစ်လာတာကဒီနိုင်ငံရေးအကျဉ်းသားပြဿနာကိုမြန်မာအစိုးရအနေနဲ့ဘယ်လောက်ယူယူသတ်သတ်ကင်တွဲတယ်လဲဆိုတာပါပဲ။သူတို့ဘက်ကယူယူသတ်သတ်နဲ့ဒီပြဿနာကိုလေးနက်ထားတယ်ဆိုရင်အစ်စ်ထပ်ဖွဲ့တဲ့ကော်မတီကနေ AAPP လို့အဖွဲ့မျိုးကိုဖယ်ထုတ်ပစ်စရာမလိုပါဘူး။ဒီလိုအဓိကကျနေတဲ့အဖွဲ့မျိုးကိုပါဝင်ခွင့်မပေးတာကစဉ်းစားစရာဖြစ်လာပါတယ်။
APPP အဖွဲ့ဟာအရင်2013 February လ9ရက်သမရဦးသိန်းစိန်မိန့်နဲ့ဖွဲ့စည်းခဲ့တဲ့19ဦးပါကော်မတီထဲမှာပါဝင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကအချင်းတောင်တွေထဲမှာနိုင်ငံရေးအချင်းသားတွေမကြံတော့ဘူးလို့မြန်မာအာဏာပိုင်တွေရဲ့ပြောကြားချက်ကမဟုတ်မှန်ဘူးလို့လည်းပြောပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကိုလက်ရှိဥပဒေတွေအရင်ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့လိုသလိုနာမည်တက်ပြီးဖမ်းဆီးနေတာတွေရှိနေတာမို့ဒီဥပဒေတွေဟာနိုင်ငံတကာစံနှုန်းနဲ့မကပ်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လည်းပြောပါတယ်။
There are two or three laws that's of concern to us where they use those laws to arrest and detain peaceful human rights activists.
ကျွန်တော်တို့စိတ်ပူစေတဲ့ဥပဒေကနှစ်ခုသုံးခုလောက်ရှိပါတယ်။ဒီဥပဒေတွေကိုတုံးပြီးငင်းငင်းချမ်းချမ်းလုပ်နေတဲ့လူခွင့်ရေးလှုပ်ရှားသူတွေ၊လူခွင့်ရေးရှေ့နေတွေကိုအာဏာပိုင်တွေကဖမ်းဆီးလေ့ရှိပါတယ်။ အထူးသဖြင့်ပြောရရင်ပြည်မှုဆိုင်ရာဥပဒေပါ။နောက်ငြိမ်းချမ်းစွာစုဝေးခွင့်စစ်တမ်းလက်လည်ခွင့်ဥပဒေနဲ့အရေးပေါ်အဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ဥပဒေလည်းပါဝင်ပါတယ်။အာဏာပိုင်တွေဟာနိုင်ငံရေးအတိုက်အခံတွေကိုယ်စံတော်ကိုလွတ်လပ်စွာထုတ်ဖော်သူတွေရဲ့အသံတွေကိုတိတ်သွားအောင်ဒီဥပဒေတွေကိုတုံးနေတာတွေ့ရပါတယ်။ဒါဟာဥပဒေကိုလက်တလုံးချလောက်တာဖြစ်တယ်လို့နိုင်ငံတကာစံနှုန်းနဲ့လည်းမကန့်ညီတဲ့အတွက်ဒီဥပဒေတွေကိုဖျက်သိမ်းပေးဖို့တောင်းဆိုပါတယ်။
ဦးသိန်းစိန်အစိုးရအနေနဲ့ဒီလိုထုတ်ဖော်ပြောဆိုသူတွေအတန်းတွေကိုနားထောင်သင့်ပြီးလူသားတွေရဲ့အခြေခံရပိုင်ခွင့်ကျင့်သုံးတဲ့လက်လက်စွာထုတ်ဖော်ပြောဆိုသူတွေကိုဖမ်းဆီးထောင်ချမယ်အစားဒီလိုထုတ်ဖော်ပြောဆိုတတ်ဖို့အတွက်လေ့ကျင့်ပေးတဲ့လို့လည်းထောက်ပြခဲ့ပါတယ
်။ဆရာရှင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမှတ်ပြုကပြတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခရင်ဘွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆိုးဖြစ်တွေဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323899554 fax နံပါတ် 2323899552 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
ဒီကနေ့ညပဲတင်ဆက်မယ့်တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်တင်ဆက်ပေးပါမယ်ယာယီတပ်တေကန်လက်မှတ် white card ကင်ဆောင်သူတွေကိုပြည်လုံးချုပ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့သမရနယ်ပြည်တော်စစ်လွှတ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်အငြင်းပွားမှုတွေဆက်ရှိနေပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်28ဦးကမနေ့ကဒီကိစ္စကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီလို့အခြေခံဥပဒေခုံရုံးကိုအမျိုးသားလွှတ်တော်ကတရှင်ဖြည့်ရှင်းပေးဖို့တင်ပြခဲ့ပါတယ်။ဒီချိန်ထဲမှာပဲအဖြစ်အောင်ကက်ကင်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစန့်ကျင်လှုပ်ရှားမှု White Card Campaign အဖွဲ့ကလည်းအစိုးရအဖွဲ့ကိုတောင်းဆိုခြင်းနှစ်ခုနဲ့ဒီကိစ္စကိုပြန်စဉ်းစားပေးဖို့တောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ဦးအောင်ရဲမမောင်ကပြောပြပေးမှာပါ။
ဖေဖော်ဝါရီလ2ရက်နေ့ကပြည်တော်စုတော်မှာမဲခွဲဆုံးဖြတ်ခဲ့တဲ့ယာယီနိုင်ငံသားလက်မှတ်ကင်ဆောင်သူတွေဖွဲ့စည်းပုံပြင်ဆင်ရေးပြည်လုံးကျဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဒီနေ့ထိအငြင်းပွားမှုတွေဆက်ရှိနေတာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်28ဦးရဲ့လက်မှတ်တွေနဲ့ဒီကနေ့အမျိုးသားလွှတ်တော်မှာဒီကိစ္စဟာအခြေခံဥပဒေနဲ့ကွဲလွဲမှုတွေရှိနေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကိုရယူလိုတယ်ဆိုပြီးတော့တင်ပြခဲ့တဲ့အကြောင်းရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒရိုင်းမောင်ကပြောပါတယ
်အမျိုးသားလွှတ်တော်ကိုယ်စလေ28ရောက်လက်မှတ်ထိုးပြီးမှခုံရုံးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌပစိဖို့ဆိုင်ရာဒိတ်ပေဖွဲ့ဆိုပေးဖို့တင်ထားပါတယ်ရပိုင်းတွင်းမှာတော့တစုံတစ်ခုထူးခြားမယ်လို့ထင်ပါတယ်ကျွန်တော်တို့ဘက်ကလည်းခုံရုံးဆိုတဲ့ကိစ္စမျိုးကတရားရုံးချုပ်လို့ပေါ့နော်ရှင်းနေရှင်းရတွင်နဲ့ဆိုလွာတော့ပါတော့ဒါပါဝါလွှဲတာတော့ပါလို့ရှင်းနေရှင်းရတွင်နဲ့တိုင်ပင်ဖို့ရကုန်ကိုဆင်းနေပါတယ်
ခွန်ရွေးအဆုံးဖြတ်ချက်ကိုရယူဖို့ဖြစ်လာပြီးပြီးတော့ရှင်းနေရှင်းရတွေလည်းလိုလာပြီးဆိုတော့ဆရာတို့ကဘယ်သူတွေနဲ့ဆက်လက်ဆောင်ရမှာလဲပြီးတော့အရင်ကရောအခုလိုအငင်းပွားမှုတွေကိုခွန်ရွေးရဲ့အဆုံးဖြတ်ချက်တွေရယူခဲ့ဘူးလားခင်ဗျအ
ဲရန်ကုန်ကကျွန်တော်တို့ဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့နဲ့တော့ကြည့်ထားပါတယ်အဲဥအောင်ကျော်စိန်ကအတွေ့အကြုံရှိတယ်ကျွန်တော်တို့တိုင်းရင်းသားရဝန်ကြီးတုန်းကခုံရုံးမှာပဲ6လက်ချက်ပေးပြီးမှကျွန်တော်တို့နိုင်ခဲ့တာရှိတယ်လေအဲ့ဒါလည်းဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့ကကောင်းဆောင်တာပါကြည့်ရတာကဥအောင်ကျော်စိန်နဲ့အဖွဲ့ပေါ့နော်၆လက်ချက်ပေးတာကဥပုံမင်းဖြူပါအဲဒီတုန်းကလည်းကျွန်တော်တို့စီရင်ထုံးထွက်ပါတယ်တိုင်းသားရေးဝန်ကြီးတွေဟာနော်တိုင်းနေသားကြီးတွေနဲ့ဝန်ကြီးဖြစ်တဲ့ဆိုတဲ့နော်သတ်မှတ်ရမယ်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာအရာကျွန်တော်တို့အနိုင်ရခဲ့တာပေါ့
အရင်နာဖဆစ်ဆွဲလက်ထက်တုန်းကလည်းအဖီအောင်ကတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ရှိတယ်ဆိုပြီးတော့စနခံရွယ်ဥပဒေမှာရောပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနေသားကြီးလွတ်တော်ဥပဒေတွေမှာထက်သွင်းရေးဆွဲပြီးတော့မဲပေးခွင့်ပေးခဲ့ပါတယ်ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်တချို့မှာတော့နိုင်ငံသားတွေကပဲအချုပ်အခြာအနာနဲ့ပတ်သက်တဲ့ကိစ္စတွေမှာမဲပေးခွင့်ရှိတယ်လို့ဖော်ပြထားပါတယ်။အချိန်ထဲမှာပဲရန်ကုန်မြို့မှာဒီအပိုင်းတွင်ဖွဲ့စည်းခဲ့တဲ့အဖီအောင်ကက်ကင်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစန့်ကျင်လှုပ်ရှားမှု White Card Campaign အဖွဲ့ကလည်းအစိုးရနဲ့လွှတ်တော်ကပြန်လည်စဉ်းစားသုံးသပ်ဖို့အချက်နှစ်ချက်နဲ့ဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့တောင်းဆိုခဲ့ပါတယ်
။အဲ့ဒီအချက်ကတော့ပြည်ထောင်စုအရေးကိစ္စတွေနိုင်ငံသားဥတ္တမတက်တဲ့ခံခြင်းမရှိသူတို့ကြီးဆန္ဒမပေးခွင့်ကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်းစင်းရဲ့ကိစ္စတင်တာမကလောင်လာမိမြင့်တိရောက်ပုံမျိုးရယ်မဆိုလုံးဝဆန္ဒမပေးခွင့်မတူရင်ကျွန်တော်တို့က ဆောင်ရွက်တော့မှာဖြစ်ပါတယ်။အဲ့ဒီတစ်ချက်ပါ။ဒုတိယတစ်ချက်ကအဆိုပါယာယီတက်တဲ့ကြံလမ်းမဝိုက်ကနေပေးခွင့်ပြေချဲရေးပြေဆုံးနေနိုင်ရဲ့အခြေချတော့အခြေချတော့မြည်။သို့တော့ပြေဆုံးနေနိုင်ရဲ့ပြေချဲသေးရှင်းမရှိပါကပြည်ထောင်စုအပေါင်းကန့်ကွက်လှုပ်ရှားမှုများဆောင်ရွက်တော့မှာဖြစ်ကြောင်းကျွန်တော်တို့ကသူတို့ကိုပြောခဲ့ပါတယ်ခင်ဗျာ။ဒီနှစ်ချက်ကိုပဲကျွန်တော်ကအဓိကထားပြောတာပါ။
White Cat campaign ဖွဲ့မှပါဝင်တဲ့ကိုညီညီမောင်ပြောသွားတာပါဒီဖွဲ့ထဲမှာရခိုင်တိုင်းဒေသကိုညီညီမောင်အပါဝင်အခြားတိုင်းဒေသ၃ဦးနဲ့ဆရာတော်ဦးရီရာသူမဘာသာဦးဆောင်ဆရာတော်တူဦးပါဝင်လူပုဂ္ဂိုလ်၄ဦးနဲ့တန်ဃာတော်၅ဦးဖွဲ့စည်းထားတာပါ White Cat campaign အဖွဲ့ဟာအစိုးရအဖွဲ့ကသာသနာရေးဝန်ကြီးဦးစိုးဝင်တမန်ရုံးဒုဝန်ကြီး2ဦးနဲ့လူဝင်မှုကြီးကြပ်ရေးကညချိုင်းမှုချုပ်တို့နဲ့မနေ့ကညနေပိုင်းမှာတွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုပြန်လည်စဉ်းစားသုံးသပ်ပေးဖို့တွေ့ဆုံစကားပြောပေးမယ်လေအစိုးရဘက်ကတော့တစုံတရာအပြင်မပေးခဲ့ဘူးလို့ကိုညီညီမောင်ကပြောပါတယ်ခင်ဗျာ
ဦးအောင်ရဲမောင်ပြောပြသွားတာပါအခုတော့တိုက်ပွဲတွေဖြစ်ပွားတာကြောင့်အခက်အခဲတွေရင်ဆိုင်နေရတဲ့ဒုက္ခသည်တွေအကြောင်းသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ထောင်ထဲချီတဲ့မြန်မာစစ်တပ်နဲ့ပလောင်တောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့နှစ်ဖက်တိုက်ပွဲအရှိန်လျော့သွားပြီမဲ့စစ်ပီးဒုက္ခသည်2000ကျော်လောက်ဟာမိုးကုတ်နဲ့မိုးမိန်မြို့နယ်အတွင်းပိတ်မိနေပြီးအခက်အခဲတွေရင်ဆိုင်နေရပါတယ်ဒီအကြောင်းအသေးစိတ်ကိုတော့ဒေါ်အင်ဂျင်နိုင်ကဆက်ပြောပြပေးမှာပ
ါဒေသခံစစ်ပီးဒုက္ခသည်တွေကို JRC ပြန်သွားခွင့်မပေးဘဲမြန်မာစစ်တပ်ကတားမြစ်ထားတယ်လို့ TNLA ကပြောပါတယ်။မိုးကုတ်မြို့ပေါ်ကအရှိရွာကျောင်းတိုက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတချို့ရပေမဲ့တိုက်ပွဲဖြစ်ခဲ့တဲ့ရွှေညောင်ပင်ရွာနဲ့အနီးအနားတစ်ဝိုက်ဒုက္ခသည်တွေဟာနှစ်ဖက်တိုက်ပွဲကြမှာပိတ်မိနေပြီးတော့အခက်အခဲတွေရင်ဆိုင်နေရတယ်လို့တအောင်းကျောင်းသားနဲ့လူငယ်အဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ်။
ဒီမြန်မာပြည်တမတော်ကသူတို့ပြန်ပြက်လောက်ခွင့်မပေးဘူးနော်ပိတ်ထားပေးရတယ်။ဒီလောက်ခွင့်မပေးတော့သူတို့ကဒီဘက်ထွက်လာလို့မရဘူးဖြစ်နေတယ
်။ဒါအပြင်မြန်မာစစ်တပ်ရဲ့အင်အားတိုးချဲ့ထားပြီးကျေးရွာလူနေအိမ်တွေထဲမှာဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့မိုင်းမျိုးအောင်ကဆိုပါတယ်။လောလောဆယ်နှစ်ဖက်တိုက်ပွဲတွေရပ်နေပါတယ်။ဒါပေမဲ့အပြစ်ခက်ရက်စဲဖို့နှစ်ဖက်ဆင်းဆက်ညှိနှိုင်းတာတွေတော့မရှိသေးဘူးလို့ TNLA ကဗိုလ်ကြီးမိုင်းအိုက်ကျော်က VOE ကိုပြောပါတယ်။
အဲ့ဘောရာဒီနဖက်တီတွေ့မှုတော့မရှိဘူးဒါပေမဲ့ဒီသူရစီတက်ကဒီမနေ့မူကွယ်ပဲချမ်းကနေကျွန်တော်ပဲရှိသေးပဲအချမ်းကိုပြန်ပြီးမှထုတ်ဆင်းလာတာရှိတယ်ဒါနဖက်တီတွေ့မှုတော့မရှိသေးဘူးကြည့်တ
ော့မြမအစိုးရဘက်ကတော့လေချောင်းနဲ့တိုက်စစ်စင်နေဆိုတဲ့သတင်းအချက်လက်မရသေးဘူးလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်ပိတ်မိနေတဲ့ရွှေညောင်ပင်ရွာတွေကဒုက္ခသည်တွေနဲ့တိုက်ပွဲအခြေအနေလေကြောင်းပစ်ကူနဲ့တိုက်ပွဲဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားမဲ့တာဝန်ခံမရှိဘူးလို့ဖုန်းကိုင်တဲ့သူကပြန်လည်ဖြေဆိုခဲ့ပါတယ်။မိုးကုတ်မြို့နယ်တဝိုက်နှစ်ဖက်တပ်တွေရှိနေစေဖြစ်ပြီးဒေသခံဒုက္ခသည်တွေဟာအခြေအနေတွေကိုစိုးရိမ်နေစေဖြစ်တယ်လို့တအောင်မျိုးသမီးအဖွဲ့အစည်း TWO ကဒီဒီပို့ချန်ကပြောပါတယ
်။မနေ့တော့ငါထီပေါ့နော်။ဒီစီရဟရင်ကအဲ့ဒီဒေသမှာပြန်ဝဲနေတုန်းပဲရှင့်။ဆိုတော့အချိန်နေပြီးနေနေပြီးလို့တော့ဟိုအာမခံလို့မရအောင်ပြောလို့မရအောင်ပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီမကုန်းမမိတ်အဲ့ဒီဂျားထဲမှာဒီစစ်တပ်နဲ့တပ်ကရှိနေတော့မှမြန်မာတပ်မတော်ရောဒီ TNA ရောရှိနေတော့မှဆိုတော့အချိန်နေကအခမ်းမသိရင်ဖြစ်နိုင်တဲ့ဒီတိုက်ပွဲအချိန်မရွေးဖြစ်နိုင်တဲ့အနေအထားမှာတော့ရှိနေတော့ပဲပေါ့
မိုးကုတ်မြို့ပေါ်ကိုရောက်နေတဲ့ဒုက္ခသည်တွေအတွက်အစိုးရကတော့တောက်ကြနေမှာစံစီစားလှူဒန်းဖို့ရှိပါတယ်အဲ့ဒီမှာဒုက္ခသည်600ကျော်လောက်ခိုးလုံနေတာပါအရင်နေ့တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုဝင်ဆောင်မိခင်တဦးရွာသားနှစ်ဦးသေဆုံးခဲ့ရပြီးကျောင်းသားနှစ်ဦးမှလည်းဘုံးဆံမှန်တဲ့အတွက်လေဘေးနဲ့နားမှာပြင်းပြင်းထန်ထန်ထိခိုက်ခဲ့တယ်လို့ဒုက္ခသည်အရေးကူညီနေသူတွေကပြောပါတယ်ရှင
်တော်ရင်ချင်းနိုင်ပြပြပေးသွားတာပါသောရရှိမြတ်ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်စာမျက်နှာလိပ်စာကတော့ www.bami.voenews.com ဖြစ်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
င်္ဂလာပါခင်ဗျာ VOA American တန်ကနေဖေဖော်ဝါရီလ9ရက်စနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
The laws of the United States of America
and of the District of Columbia
and of the District of Columbia
and will to the best of my ability
and will to the
Washington
best of my ability
Washington DC မြို့တော်ဝန်ဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့ Muriel Bowser အကြောင်းအပတ်စဉ်အမျိုးသမီးကဏ္ဍမှာနားဆင်ရမှာပါဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းပြန်လည်တင်ဆက်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဒေါ်နာနာချမ်းကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်ပြုပြင်ပြောင်းလဲမှုတွေဟာနှောက်ကြောင်းပြန်လှည့်တဲ့အရေးလက္ခဏာတွေပြနေတယ်ဆိုပြီးတော့ဝေဖန်သံတွေထွက်နေတဲ့အကြောင်း Irish Times သတင်းမှာဖော်ပြထားပါတယ်။နှစ်ပေါင်း50ကြာတင်းကျပ်တဲ့စင်စာတီးဖြတ်မှုတွေ2012ခုနှစ်မှာအဆုံးသတ်လိုက်ခြင်းအပြင်ပြည်တွင်းသတင်းမီဒီယာခန့်ကဏ္ဍကိုမြင့်တင်ပေးခဲ့တာပါ။အရင်ကရှိခဲ့တဲ့အစိုးရပိုင်းသတင်းစာတွေတင်မဟုတ်တော့ဘဲပုဂ္ဂလိကသတင်းစာချန်နယ်တွေကိုထုတ်ဝေခွင့်ပေးခဲ့တယ်လို့တချိန်ကပြည်ပမှာရှိခဲ့ကြတဲ့မြန်မာမီဒီယာတချို့ကိုလည်းပြည်တွင်းမှာထုတ်ဝေခွင့်ပြုခဲ့တာပါ။ဒီလိုမြန်မာပြည်ရဲ့မီဒီယာခန့်ကဏ္ဍဟာတော်လေးပြောင်းလဲသွားပြီမယ်လို့မီဒီယာကိုပေးထားတဲ့လှုပ်လှက်ခွင့်တချို့နောက်ပြန်ဆုတ်သွားတဲ့အရေးလက္ခဏာတွေရှိလာတာကတော့စိုးရိမ်စရာကောင်းပါတယ်။ CPJ လို့ခေါ်တဲ့သတင်းတောက်များကာကွယ်ရေးကော်မတီကနေမကြသေးခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာသတင်းမီဒီယာတွေအပေါ်ဆက်ဆံရေးအခြေအနေစိုးဝါးလာနေပြီးတော့သတင်းတောက်တွေကိုထောင်သွင်းအကျဉ်းချတဲ့ကမ္ဘာအစိုးရဆုံးဆယ်နိုင်ငံစာရင်းမှာမြန်မာနိုင်ငံပါဝင်ခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာပြင်းထန်ပြီးတော့ခေတ်နောက်ပြန်ဆွဲနေတဲ့လုံခြုံရေးဥပဒေတွေကိုပြောင်းလဲရမယ်အစားသတင်းတောက်တွေကိုထောင်ချဖို့ဒီဥပဒေတွေကိုအသုံးချနေတယ်လို့လဲ CPJ ရဲ့အစီရင်ခံစာမှာထောက်ပြခဲ့ပါတယ်။ AOR Magazine Editor တဦးဖြစ်တဲ့ကိုကျော်စွာမိုးကတော့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်မှုအသိအမှတ်ပြုဖို့အရေးကြီးပေမဲ့မြန်မာအစိုးရဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုတရားရာနှုန်းပြည့်တကယ်ပေးချင်မှမရဘူးလို့မှတ်ချက်ချခဲ့ပါတယ်။ဒါတွေဟာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကြောင့်ဖြစ်နိုင်ပြီးတော့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိမှကိုစိုးရိမ်တဲ့အကြောင်းနဲ့ဆောင်းပါးကိုဆုံးသတ်ထားပါတယ်ရှင်
။ Judge rejects US prosecutors deal with what he calls a rogue company. ဆိုးသွမ်းတဲ့ကုမ္ပဏီတစ်ခုအဖြစ်ရော်ဂျေးပေးပြည်လည်မှုယူမဲ့အစီအစဉ်ကို American ပြည်ထောင်စုတရားသူကြီးတယောက်ကပယ်ချလိုက်တဲ့အကြောင်း Washington Post သတင်းစာရဲ့ဆောင်းပါးကတော့မြန်မာနိုင်ငံနဲ့လည်းဆက်ဆက်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခါးမှုတွေကိုချိုးဖောက်ပြီးတော့မြန်မာ၊အီရန်၊ဆူဒန်တို့နဲ့ကုန်သွယ်မှုတွေလုပ်ခဲ့တဲ့ Dutch လေကြောင်း Fokker Company ကဒေါ်လာ20သန်းဒဏ်ချေးပေးချေအေးဖို့သဘောတူခဲ့ပေမဲ့တရားသူကြီးကလက်မခံဘဲပယ်ချလိုက်တဲ့သတင်းမှာအမေရိကန်ကပိတ်ဆို့တားမြစ်ထားတဲ့နိုင်ငံတွေနဲ့ငွေကြေးလွှဲပြောင်းမှုတွေ9နှစ်ကြာလုပ်ခဲ့တဲ့ကုမ္ပဏီကတော့အစောပိုင်းမှာဥပဒေချိုးဖောက်မှုတွေကိုဖုံးခွဲထားခဲ့ပေမဲ့နောက်ပိုင်းစုံစမ်းစစ်ဆေးမှုတွေလုပ်လာရကဝန်ခံခဲ့တာဖြစ်ပါတယ်Fokker Company ကတော့နောက်နောက်ဒီလိုဥပဒေချိုးဖောက်မှုတွေမလုပ်ဖို့ဂတိကဝတ်တွေနဲ့ဒဏ်ကြေးပေးဆောင်ပြီးတော့အပြန်အလှန်အနေနဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုအရေးမယူဘဲကြေအေးပေးဖို့သဘောတူထားတာဖြစ်ပါတယ်။အမှုကိုအခုနောက်ဆုံးကြားနာချိန်မှာတော့ပြည်ထောင်စုတရားသူကြီးကစိုးသွမ်းတဲ့ကုမ္ပဏီလို့တုံ့နှုံပြီးတော့ဒဏ်ကြေးလောက်နဲ့မလုံလောက်သလိုဥပဒေချိုးဖောက်သူတွေကုမ္ပဏီမှာဝန်ထမ်းတွေအဖြစ်ဆက်လက်အမှုထမ်းနေတာပါဟာလဲ။နောက်တစ်ချိန်ထပ်မလုပ်ပါဘူးဆိုတဲ့ဂတိအပေါ်မှာမေးခွန်းထုတ်စရာဖြစ်နေရတယ်လို့ဆုံးဖြတ်ချက်ချတဲ့အခါမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ Fokker Company တို့ကြားကွဲလွဲချက်ကိုထပ်မံညှိနှိုင်းပြီးတော့သဘောတူညီမှုအစ်စ်တရက်ရခဲ့မယ်ဆိုရင်တော့သူ့အနေနဲ့ပြန်လည်စဉ်းစားမှဖြစ်တဲ့အကြောင်းဆောင်းပါးကိုအဆုံးသတ်ထားပါတယ
်။ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဒေါ်နန်နာချန်နဲ့အတူဒေါ်စုမြတ်မွန်ကကူညီတင်ဆက်ပေးထားတာပါခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ။
ဒီကိရိမနဲ့ကျင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက chill chill ကအေးခါနာအေးအောင်ပြုလုပ်တာ out out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံောက်ဒီဘယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဒီဘယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါလေ။တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါလေ။
I know you're angry after you heard the news about your son failing his exams. But chill out and control your anger. I know you're angry after you heard the news about your son failing his exams. But chill out and control your anger.
Chill
out.
အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒလလာတန်စီစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးမှာပါ။ Washington DC ရဲ့ဒုတိယအမျိုးသမီးမြို့တော်ဝန်ကြောင်းအခုတစ်ပတ်အမျိုးသမီးကဏ္ဍမှာဒလလာတန်ကပဲစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve my final goal. And I come back even
raise your right hand and repeat after me. I state your name.
I, Muriel Elizabeth Bowser,
do solemnly swear.
Do solemnly swear
that I will faithfully execute.
That I will faithfully execute
the laws of the United States of America.
The laws of the United States of America
and of the District of Columbia.
And of the District of Columbia.
And will to the best of my ability.
And will to the best of my ability
preserve, protect, and defend.
Preserve, protect, and defend
the Constitution of the United States.
The Constitution of the United States.
And will faithfully discharge
and will faithfully discharge
the duties of the mayor of the District of Columbia
the duties of the mayor of the District of Columbia
which I am about to enter
which I am about to enter
so help me God
so help me God
congratulations
thank you very much
ခရကတော့ Washington DC မြို့တော်ဝင်ဖြစ်မိကောက်တင်မြှောက်ချင်းခံခဲ့ရတဲ့ Muriel Elizabeth Bowser ကဇန်နဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့သူ့ရဲ့ကျန်းသစ်စာကျင်းပပွဲမှာWashington DC ရဲ့အယူခံတရားရုံးတရားသူကြီးချုပ် Eric Washington ကတိုင်ပေးတဲ့ကျန်းသစ်စာကျင်းပမှုကိုခံယူခဲ့တာဖြစ်ပါတယ်။အသက်42နှစ်အရွယ်ရှိလူမဲအမျိုးသမီး Muriel Bowser ဟာ Democrat Party ဝင်တစ်ဦးဖြစ်ပြီးမြို့တော်ဝင်ဟောင်း Vincent Green နဲ့အတူတခြားသတိပုဂ္ဂလကိုယ်စားလှယ်3ဦးပါတီငယ်ကိုယ်စားလှယ်2ဦးတို့နဲ့အတူ2014ပြည့်ပခဲ့တဲ့ Washington DC မြို့တော်ဝင်ရွေးကောက်ပွဲမှာမဲစုစုပေါင်းရဲ့ 54.53 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့သူဖြစ်ပါတယ်။သူဟာ Washington DC ရဲ့ရှစ်ဦးမြောက်မြို့တော်ဝင်ဖြစ်ပေမဲ့ဒီမြို့ရဲ့ဒုတိယမြောက်အမျိုးသမီးမြို့တော်ဝင်ဖြစ်ပါတယ်။မိဘများဖြစ်တဲ့ဂျုံနဲ့ဂျိုဘော်ဇယ်တို့ရဲ့မွေးချင်း6ဦးနဲ့အငယ်ဆုံးဖြစ်ပြီးသူဟာ DC မြို့တော်မှာကြီးပြင်းလာသူတူဖြစ်ပါတယ်။သူကမြို့တော်ဝင်ဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးဒီပီးပြောကြားခဲ့တာကတော
့ So here's my promise.We will build a government that this city deserves. I am a steward of this government. This government is not just ours.
ကျမကတိပေးပါတယ်။ကျမတို့အစိုးရဟာမြို့တော်နဲ့ထိုက်တန်တဲ့အစိုးရဖြစ်ရပါမယ်။ဒီမြို့တော်အုပ်ချုပ်ရေးရဲ့ခေါင်းဆောင်ဟာကျမပါ။ဒီအုပ်ချုပ်ရေးအဖွဲ့ကကျမတို့နဲ့သာဆိုင်တာမဟုတ်ပါဘူး။အခုမျိုးဆက်နဲ့ဆိုင်တယ်လို့နောင်လာမယ့်မျိုးဆက်အဆက်ဆက်နဲ့လည်းဆိုင်ပါတယ်။ဒါကြောင့်မြို့တော်ကြီးစိမ့်လန်းဆိုပြဖို့ကျမ်းမာချမ်းသာကြဖို့ဘေးအန္တရာယ်ကင်းဖို့အလိုပြည့်ဖို့ထိမ့်သိမ်းစောင့်ရှောက်သွားရမှာကကျမတို့အားလုံးရဲ့တာဝန်ပ
ါဒါအပြင်မြို့တော်ဝင်တဦးအနေနဲ့ပိသစွာသူဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ
် I am accountable to you the people who voted for me and all of those who support I've yet to earn it is my honor to wake up early go to bed late and lay it out
ကျမအတွက်မဲပေးခဲ့ကြသူတွေကိုကျမပေးဆပ်ရမယ်ကျေးဇူးရှိပါတယ်။ကျမကိုထောက်ခံခဲ့ကြသူတွေရဲ့လေးစားမှုကိုရယူနိုင်ဖို့ကျမစူးစမ်းရမှာဖြစ်ပါတယ်။ကျမနေ့စဉ်ပဲမနေ့စောစောထမယ်။ညနေမှအိပ်ရာဝင်မယ်။ကျမမျက်စိပွင့်နေတဲ့16နာရီအတွင်းမှာကျမမြို့နယ်လူထုကောင်းချိုးကိုမနာမနေဆောင်ရွက်သွားမယ်လို့ကတိပေးပါတယ်။ ကျမတို့မြို့တော်ဝင်ရုံမှာအမှုထမ်းပေါင်း3000ရှိပါတယ်အားလုံးဟာကျင့်ဝတ်တိုက်ခါအပြစ်နဲ့မြို့နေလူဦးရေ6,600အတွက်တာဝန်ထမ်းဆောင်ချက်အမှာဖြစ်ပါတယ
် Muriel Bowser ဟာပညာတော်သင်ဆုနဲ့ Pennsylvania ပြည်နယ် Pittsburgh ရှိ Chatham College ကနေတမိုင်းပွဲရပြီး Washington DC ရှိ American Tech တို့မှအများပြည်သူဆိုင်ရာမူဝါဒရေးရာဘာသာရပ်မှာမဟာပွဲရရှိသူဖြစ်ပါတယ်သူရဲ့နိုင်ငံရေးမှာပါဝင်လှုပ်ရှားမှုကတော့2004ခုနှစ်မှာသူဟာရက်ွက်ကော်မရှင်မှာအကြံပေးပုဂ္ဂိုလ်ဖြစ်ပြိုင်ဘက်မရှိရွေးချယ်ခံခဲ့ရပြီးသူနေထိုင်ရာ Ritzburg ရက်ွက်မှာ2006ခုနှစ်ထိကိုယ်စားလှယ်ဖြင့်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီနောက် DC မြို့တော်ကောင်စီရဲ့အမှတ်၄ရက်ွက်ရဲ့ကိုယ်စားလှယ်ဖြင့်2008ခုမှာဝင်ရှိပြိုင်ခဲ့ရမှာမဲဆုစုပေါင်းရဲ့85ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပါတယ်။2012ခုမှာတခါ66ရာခိုင်နှုန်းနဲ့ပြန်ရွေးကောက်တင်မြှောက်ခံခဲ့ရပြီး2014ခုနှစ်မှာတော့ DC မြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲခန္ဓာမှာ Muriel Bowser က Washington DC မြို့တော်ဝင်အဖြစ်အကဲဆတ်မှုတွေကိုရင်ဆိုင်ရပွဲရှိတယ်လို့ခုလိုပြောခဲ့ပါတယ
်။ Today we cannot and will not be satisfied with where we are with the status quo. Today our city as much as we progressed
ဒီကနေ့ကျမတို့အနေနဲ့ရောက်နေတဲ့လက်ရှိနေရာမှာပဲတင်းတင်းရောင်ရဲနေလို့မဖြစ်ပါဘူး။ရှေ့မှာဖွံ့ဖြိုးတိုးတက်ဖို့အတွက်ကြိုးပမ်းရမှာအကဲဆတ်မှုတွေကိုရင်ဆိုင်ရမယ်ဆိုတာလက်ခံထားပါတယ်။ဆောက်လက်ဆက်အင်အားစီမံကိန်းတွေရှိတယ်လို့ကုန်ကျစရိတ်မြင့်မားနေတာတွေလည်းရှိနေပါတယ်။ဒါကြောင့်ဘယ်ဟာကိုထိတ်တန့်ဦးစားပေးရမယ်ဆိုတာကိုလေးလေးနက်နက်စဉ်းစားဆုံးဖြတ်ဖို့လိုပြီးဖြတ်တောက်လျှော့ချတဲ့နာတွေကိုလျှော့ချရမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ပါစေရင်ဆိုင်ရမယ့်အကဲဆတ်မှုတွေကိုခဏိကစားပြီးနေ့စဉ်ရက်ဆက်ရဲရဲကြီးရင်ဆိုင်သွားမှာပါ
သူမျိုးတော်ဝင်ဖြစ်ဝင်ရောက်ရွေးချယ်ခံခဲ့စဉ်ကသူ့ရဲ့ဆောင်ပုဒ်ကတော့ change ဆိုတဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့ပဲဖြစ်ပါတယ
် When I look at our city I see our promise and I see our great potential and today we inherit past successes and failures and overdue promises but most of all
ကျွန်တော်မျိုးတော်ကြီးကိုကြည့်လိုက်တော့တိုးတက်ဖို့အလားအလာတွေအများကြီးမြင်ပါတယ်။အတိတ်ကအောင်မြင်မှုတွေရဲ့အမွေအနှစ်တွေကိုခံစားကြရတယ်လို့အမှားတွေကြောင့်လည်းနစ်နာမှုတွေကိုတွေ့ခဲ့ရပါတယ်။ဒါအပြင်ပေးထားတဲ့ဂရုတွေအကောင့်ထဲမဖော်နိုင်သေးတာလည်းရှိနေပါသေးတယ်။အရေးအကြီးဆုံးကတော့ပြည်သူအခွင့်အရေးအပြည့်အဝခံစားတတ်တဲ့မြို့နယ်လူလူကြီးကိုအမွေဆက်ခံလိုက်ရတဲ့အတွက်ပါပဲ
။ဒါအပြင်မြို့နယ်လူလူတွေအရေးထားတဲ့ပညာရေးနဲ့ပတ်သက်ပြီးတော့လေတို့တဲ့အောင်ပေါ်ဆောင်သွားပြီလို့ဂရိပေးခဲ့ပါတယ
် We've done a good job at attracting more families to our schools. Young families have more confidence in our schools and now we have to send them the strong signal that our middle schools will be ready.
ကျမတို့လုပ်ငန်းဆရာမှာကျောင်းတွေမှာခေါင်းဆောင်မှုကောင်းကောင်းရှိဖို့အတွက်လှုပ်ဆောင်မှာဖြစ်ပါတယ်။နိုင်ငံတော်ဟန်းကပြုပြင်ပြောင်းလဲရေးသမားတွေပြောခဲ့တယ်လို့ပါပဲ။ခုနှစ်နှစ်တာကာလအတွင်းဒေါ်လာ3,000ကျမတို့ပညာရေးမှာရင်းနှီးမြှုပ်နှံမှုကနေတံပိုးအရှိဆုံးဆက်လုတ်သွားနိုင်ဖို့အတွက်ခေါင်းဆောင်မှုကောင်းဖို့ပါပဲ။ကျမတို့ကျောင်းတွေကိုတခြားပြည်နယ်ကပြောင်းရွှေ့ပြီးလာတက်ကြလာတွေတိုးလာနေတယ်လို့ကျမတို့ရဲ့ပညာရေးစနစ်ပေါ်လဲပုံမှုယုံကြည်စိတ်ချလာကြတာတွေ့ရပါတယ်။အဲ့ဒီကတဆင့်အလင်းလန်းပညာရေးအဆင့်မြင့်စေဖို့အတွက်လှုပ်ဆောင်သွားဖို့ကျမရဲ့တန်ဖိုးချံကခိုင်မာပါတယ်။တစ်ချိန်တည်းမှာပဲအကူအညီတိတ်လိုအပ်တဲ့ကျောင်းတွေကိုလည်းလိုအပ်တာတွေကိုဖြည့်ဆည်းပေးနိုင်ဖို့ကျမတို့ကြိုးပမ်းသွားရမှာဖြစ်ပါတယ်။
Washington DC မြို့တော်ရဲ့လူများစုဖြစ်တဲ့လူမဲတွေရဲ့လူငယ်အရေးနဲ့ပတ်သက်လို့လေကုညီပံ့ပိုးသွားမယ်လို့ Miss Bowser ကကတိပေးခဲ့ပါတယ
် It is my duty to focus on our men and boys of color and find
လူငယ်ယောက်ျားလေးတွေနဲ့မိန်းကလေးတွေအရေးကိုဂရုစိုက်အလေးပေးဖို့ကကျမရဲ့တာဝန်ပါမျှော်လင့်ချက်တွေပေးနိုင်ပြီးဆုံးရှုံးခဲ့တဲ့အခွင့်အလမ်းတွေကိုပြန်လည်ဖန်တီးပေးနိုင်ဖို့ကြိုးစားသွားမှာဖြစ်ပါတယ
်နိုင်ငံရဲ့မြို့တော်လေးဖြစ်တဲ့ Washington DC မှာလူဦးရေ6သိန်းခွဲရှိတဲ့အတွက်ကြောင့်လေအင်ကန်းငှားကတွေဈေးတက်တဲ့အတွက် DC အင်ရှင်မတူကမြို့တော်ဝင်ဘောက်ဆာအနေနဲ့ဒီပြဿနာကိုဖြေရှင်းပေးနိုင်နေပြီလို့အားကိုးခဲ့ပုံရပါတယ
် $2,400 for rent that's crazy so I hope Muriel Bowser looks
at Washington DC မှာအင်ကန်းငှားကတွေကတစ်လကိုဒေါ်လာ2,400ဖြစ်နေတဲ့အတွက်ဒါဟာအဓိပ္ပာယ်မရှိပါဘူးမြို့တော်ဝင်ဘောက်ဆာအနေနဲ့ဒီပြဿနာကိုဖြေရှင်းပေးနိုင်နေပြီလို့ကျွန်မမျှော်လင့်ပါတယ်လို့အင်ရှင်မတူကပြောသွားတာဖြစ်ပါတယ် Washington DC မြို့တော်မှာလူမဲက50ရာခိုင်နှုန်းလူဖြူက38ရာခိုင်နှုန်း Hispanic က9ရာခိုင်နှုန်းနဲ့ အာရှက300ခန်းနှုန်းပြင်တခြားလူမျိုးတွေလည်းရာခိုင်နှုန်းအနည်းငယ်ရှိကြတဲ့အတွက်ကြောင့်လူမျိုးပေါင်းစုံကိုးကွယ်တဲ့ဘာသာပေါင်းစုံနေထိုင်ရဖြစ်ပါတယ်။ဒါပြင်ဘ ഹു အစုရရုံးဆက်ရမျိုးတော်ဖြစ်တဲ့အတွက်ကြောင့်လည်းမျိုးတော်ဝင်ဘောက်ဇနီနဲ့သူပေးထားတဲ့ဂရုတွေရစွမ်းဆောင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။သူ့အရင်ကတာဝန်ထမ်းဆောင်ခဲ့ကြတဲ့မြို့တော်ဝင်ဟောင်းတွေဖြစ်တဲ့ Adrian Fenty နဲ့ Vincent Grado ကတော့အတီးသီးပြဿနာတွေရှိခဲ့တဲ့အတွက်ကြောင့်မြို့တော်ဝင်တက်တန်းတစ်ခုသာထမ်းဆောင်ခွင့်ရခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal
ပတ်စင်မျိုးသမီးကဏ္ဍကိုဒေါ်လာတန်ကတင်ဆက်ပေးသွားတာပါခင်ဗျာအခုတော့ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလှည့်ကြပါပြီဆက်လက်နားဆင်ကြပါခင်ဗျာ
လူသားတွေအပါအဝင်တရဝတွေအပင်တွေအသက်ရှင်ရပ်တည်နိုင်မှုအတွက်မရှုမဖြစ်ရှုနေရတဲ့လေကိုညဉ့်ညမ်းစေတဲ့ဓာတုပစ္စည်းတွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီလေလူညဉ့်ဉန်းမှုဟာလူလူကျမ်းမာရေးတမကတဘာဝဝင်းကျင်အတွက်ပါအန္တရာယ်ရှိပါတယ်။ကဘာကြီးပူနွေးမှုအက်ဆစ်မိုးတွေရွာသွန်းမှုနဲ့အိုဇုန်းသွာပျက်စီးမှုတွေဖြစ်စေတဲ့လေလူညဉ့်ဉန်းမှုကိုဘယ်အရာတွေကအဓိကဖြစ်စေတာပါလဲ
။လေလူညဉ့်ဉန်းမှုပြောလိုက်တာနဲ့လူတိုင်းအသိသွားတဲ့အရာကတော့6မျိုးရှိတယ်။6မျိုးကပါလဲပထမကတော့အိုဇုန်းပေါ့နော်။အိုဇုန်းဓာတ်ဆိုတာဒီမြေပြင်ပေါ်မှာရှိတဲ့အိုဇုန်းပေါ့နော်။လူတွေကလုံးလိုက်လို့ဖြစ်တဲ့အိုဇုန်းအနေရောအောက်မှာNitrogen oxide ဆိုတဲ့လေထုညဉ့်ဉန်းစီအရာတစ်ခုရယ်နောက်တစ်ခါ VOC ဆိုတဲ့အငွေ့ပြန်လာတဲ့ organic carbon တွေနဲ့ပေါ့အဲ့ထားတွေဓာတ်ပြုပြီးတော့မြေပြင်မှာအိုဆုံးဖြစ်တယ်အဲ့အိုဆုံးကိုလည်းလေထုညဉ့်ဉန်းစီဟာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့အမှုံမွှားလေးများပေါ့နော်အလွန်သိမ့်ငယ်တဲ့အမှုံလေးတွေအဲ့အမှုံလေးတွေကလည်းလူရဲ့ညင်ပတ်ထဲဝင်သွားမယ်ရှူမိမယ်ဆိုလို့ရှိရင်အဆုတ်ကိုလည်းဒုက္ခဖြစ်တယ်နောက်တစ်ခုကမြင်နိုင်အောင်လည်းသူကတဏျာနဲ့တဏျာမမြင်ရတော့ဘူးဒါမျိုးတွေဖြစ်ကုန်တယ်နောက်တစ်ခုကကာဗွန်မိုနောက်ဆိုက်တာလည်းနေလူညဉ့်ဉန်းစေတာပေါ့နော်ဒီကာမီကိုတွေပါတယ်မှာဆိုရင်နိုက်ထရိုဂျင်အောက်ဆိုက်တွေရှိတယ်ကာဗွန်မိုနောက်ဆိုက်တွေရှိတယ်ပေါ့နော်ဆာဖာဒိုင်အောက်ဆိုက်တွေလည်းရှိပါတယ်အမျိုးမျိုးပဲနောက်နိုက်ထရိုဂျင်အောက်ဆိုက်ဆိုရရှိပါတယ်နောက်ပြီးတော့ဆာဖာဒိုင်အောက်ဆိုက်ဆိုလည်းရှိပါတယ်နောက်တစ်ခုကတော့ခဲပေါ့နော
်တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးပါဒီ6မျိုးနဲ့အတူအာဆနစ်အက်စဘက်စတိုးစ်ဘင်ဇင်းနဲ့ဒိုင်အောက်ဆင်လိုကင်ဆာယောဂါလိုယောဂါဆိုးကြီးတွေကိုဖြစ်ပွားစေတဲ့ဆူဆူဝါဝါအဆိပ်သင့်ဓာတုပစ္စည်းတွေ greenhouse gas လို့ခေါ်တဲ့ဖန်လုံအိမ်ဓာတ်ငွေတွေကမ္ဘာလေထုအထက်လွှာ stratosphere ကကောင်းတဲ့အိုဇုန်းအလွှာကိုပျက်စီးစေတဲ့ဓာတုပစ္စည်းတွေပါဝင်ပါတယ်။အိုဇုန်းလွှာကတော့ကောင်းတဲ့အိုဇုန်းလွှာနဲ့မကောင်းတဲ့အိုဇုန်းလွှာနှစ်မျိုးရှိပါတယ်။ကမ္ဘာလေထုအောက်လွှာ troposphere ကမကောင်းတဲ့အိုဇုန်းလို့ခေါ်တဲ့မြေပြင်နဲ့နီးတဲ့အိုဇုန်းရဲ့အန္တရာယ်ရှိတာပါ။ကာဗွန်မိုနောက်ဆိုက်ကတော့လူခန္ဓာကိုယ်ရဲ့ကလိုအပ်တဲ့အောက်ဆီဂျင်အပြည့်အဝမရနိုင်ပဲဖြစ်စေတဲ့အတွက်မူးမော်ပြီးခေါင်းကိုက်လာစေသလိုပမာဏတိတ်များသွားရင်အသက်အန္တရာယ်ပြီးတဲ့အထိဒုက္ခပေးတတ်ပါတယ်။နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကတော့အသက်ရှူမှုကဖြစ်စေသလိုသူကနေအက်ဆစ်မိုးတွေရွာစေတာမို့အပင်သရွာတွေအတွက်အန္တရာယ်ရှိတာပါ။ဆာဖာဒိုင်အောက်ဆိုက်ကလည်းအသက်ရှူချက်စီပြီးမျက်စိနှာခေါင်းနဲ့လယ်ချောင်းကိုအန္တရာယ်ပေးတတ်တယ်လို့လက်လို့ခေါ်တဲ့ခဲကတော့ကြောက်ကယောဂါနှလုံးယောဂါအပြင်ကလေးငယ်တွေဆိုရင်ဉာဏ်ရည်နှိမ်ပါမှုကိုပါဖြစ်စေတာပါ။အိုဇုန်းသွားနှစ်မျိုးရှိတဲ့အထက်ကမကောင်းတဲ့အိုဇုန်းလို့ခေါ်တဲ့မြေပြင်နဲ့နီးကပ်တဲ့ကမ္ဘာလေထုအောက်လွှာ troposphere ကအိုဇုန်းရဲ့အန္တရာယ်ကိုကြည့်ရအောင်ပါ
။မကောင်းတဲ့အိုဇုန်းဆိုတာကတော့မြေပြင်နားမှာကပ်နေတဲ့အိုဇုန်းပေါ့နော်။လူတွေကလုံလိုက်လို့ဖြစ်လာတဲ့နေရာအောက်မှာရှိတဲ့ nitrogen နဲ့ volatile organic compound တွေများပြီးတော့ဖြစ်လာတဲ့အိုဇုန်းပေါ့။ဥပမာဆိုရင်ပေါ့ chemical plant တွေပါလေဆိုလို့ရှိရင်အဲဓာတုဆက်ရုံတွေကဆိုလို့ရှိရင် VOC ရထွက်လာမယ်လေ။ nitrogen oxide ဆိုတာလည်းဆက်တည်ပါလေ။လေပတ်တည်ပါ냐ဆိုလို့ရှိရင်ဓာတ်ပြုပြီးတော့ဆက်ထမပေါက်ကွဲတဲ့ခါမှာ nitrogen oxide တွေရှိရင်အဲ့နှစ်ခုပေါင်းလိုက်လို့ရှိရင်အိုဇုန်းဖြစ်လာပေါ့နော်။မြေပြင်မှာရှိတဲ့အိုဇုန်းဖြစ်လာတယ်ပေါ့နော်။အဲ့အိုဇုန်းကတော့မကောင်းပေါ့နော်။ဥပမာဆိုရင်ကလေးတွေပေါ့နော်။တဲ့ရင်မကြီးကလေးတွေအိုတဲ့လူတွေမြင်ချက်ယောဂရှိတဲ့လူတွေကဒီအိုဇုန်းနဲ့ရှူမိလို့ရှင်ပို့ပြီးတော့ဆိုးလာတယ်သူတို့မှလေနောက်ပြီးတော့အကျန်းနှမခံနိုင်တဲ့ပင်လေးတွေရှိတချို့ပင်လေးတွေဆိုလို့ရှင်လေ အဲ့ဦးဆုံးတဲ့မြန်မာနိုင်ငံမခံနိုင်တော့ဘူးနောက်ပြီးတော့ဂေဟာစနစ်လို့ခေါ်တဲ့တတဝါရေပေါ့နော်တယောက်နဲ့တယောက်သူဦးနဲ့သူနှီးပြနေတဲ့စနစ်တွေရတယ်အကုန်လုံးစိုးရွားမှုတွေဖြစ်စေတယ
်ဒီလေးထုညဉ့်ဉန်းမှုရှိတယ်ဆိုတာဘယ်လိုလုပ်သိနိုင်မလဲ
လေးထုညဉ့်ဉန်းမှုရှိတာမရှိတာဆိုတော့ဥပမာဆိုရင်တကယ်လို့အသက်ရှူလိုက်မယ်ပေါ့ရှူလိုက်တဲ့အခါမှာမျက်စိရဲ့နှာခေါင်းတွေပူလာမယ်ဆက်လာမယ်လေကြောင်းနေလဲရလာပြီးတော့အသက်ရှိဖို့လည်းပိုခက်လာမယ်။ရင်းချက်တဲ့လူဆိုပိုတော့မှတိတာပါတယ်။အဲ့ဒါဆိုရင်တော့ဒါလေထုညဉ့်ဉန်းမှုရှိပြီဆိုတော့တိတာတယ်ပေါ့နော်။နောက်ပိုဆိုးတာဥပမာဆိုတော့တချို့နေရာမှာဆိုလို့ရှိရင်အသက်ဆုံးရှုံးသွားတာပေါ့နော်။လေထုထဲမှာမရှိတဲ့နဲ့ဓာတုပစ္စည်းရှိသွားတဲ့အခါမှာရှူရင်းနဲ့အသက်ဆုံးရှုံးသွားတာရှိတယ်။ဟိုအနှင်းနဲ့အမြန်အသက်ဆုံးရှုံးသွားတာအများကြီးရှိပါတယ်။နောက်ပြီးတော့ရောဂါတွေဖြစ်လာပြီဆိုလို့ရှိရင်လည်းဒါလေထုညဉ့်ဉန်းနဲ့ဆိုတော့တိတယ်။လူတွေကတစ်နေ့ကိုလေကမ်းလန်3တောင်လောက်ရှူတယ်ဆိုတော့မရှူနိုင်ဘူးဆိုရင်တော့ဒါရှူတဲ့ခါမှာဒုက္ခဖြစ်နေပြီဆိုတော့ညဉ့်ဉန်းနေတော့တေးကြပါတယ်
။ဆိုတော့ဘာကြောင့်ဒီလေထုညဉ့်ဉန်းမှုကိုဂရုစိုက်ဖို့လိုတာပါ
။အဓိကကတော့လူတွေကအမှရေမရှိဘဲနဲ့အစာမရှိဘဲနဲ့နိုင်ငံများဆိုတာအသက်ရှင်နိုင်တယ်ပေါ့နော်။လေမရှူရရင်တော့မိနစ်နည်းနည်းလေးပဲနေပြီးတေးသွားမှာပဲလေ။အဲ့တော့လေကအမတန်အရေးကြီးရဲ့အသက်ရှင်တဲ့သဘောပေါ့လေကိုအဓိကထားနေရတယ်။နောက်ပြီးတော့ဒီလေရလည်းတစ်ပင်ပေါ်ပေါ်လေးကိုလည်းတိုက်တယ်။အသီးနှံပင်တွေတိုက်တယ်ဆိုတော့အသီးနှံတွေမှာလည်းလေထုမကောင်းတဲ့ခါမှာသူတို့မှာလည်းစိုးကြိုတွေခံရတယ်။တခြားအပင်တွေလည်းပျက်စီးသွားနိုင်တယ်။လေရမတက်လို့ရှိရင်ဒီစီးပွားရေးရဆိုက်ဖြိုးထားပြီးပျက်စီးသွားတဲ့အပင်တွေလည်းအများကြီးရှိပူတယ်။ဟိုကတာဒကတွေရှိပူတယ်။နောက်ပြီးတော့ရေကန်တို့ရေအိမ်တွေမှာလည်းလေထုထဲမှာရှိတဲ့မကောင်းတဲ့ပစ္စည်းတွေကနောက်ကြရင်တော့တနည်းအားပြန်ကြရမှာပဲလေရေပဲကြကြမြေပဲကြတနည်းအားတော့ပြန်ကြရမှာလူကိုယ်ပေါ်ပဲကြကြချလို့ရှိရင်လည်းအိတ်ထမရှိရဲ့ရေကန်နေရေအိုင်နေမှာရှိရဲ့ရေတွေရဲ့တက်တီတွေလည်းပျက်စီးသွားနိုင်တယ်ပေါ့နော်နောက်အဆောက်အဦဆိုတော့အဆောက်အဦတွေဒီမှာစောက်ထားမယ်ဆိုရင်လေထုညဉ့်ညံ့တဲ့ခွင်ရင်လေထုထဲမှာ acid တွေပါမလားပါမလဲအဆောက်အဦတွေပျက်စီးနိုင်တဲ့ဓာတ်တွေပါသွားလို့ရှိရင်လည်းအဆောက်အဦတွေအမြင်မြင်ပြတ်သွားမယ်ဥပမာကြောက်တိုင်တွေပဲဖြစ်ဖြစ်အထိမှန်စောက်ထားတဲ့အဆောက်အဦတွေပဲဖြစ်ဖြစ်ရုပ်ထုတွေပဲဖြစ်ဖြစ်လေထုမကောင်းလို့ရှိရင်လည်းပို့ပြီးတော့ပြက်လွယ်သွားမယ်နော်နောက်ပြီးတော့ငန်းနိုင်နိုင်ငံထဲမှာလည်းရှိပမာပြည်မှာလည်းရှိတဘာဝဥယျာဉ်တွေပေါ့နော်ဥပမာအလောင်းတော်ကတ္တဖာတို့ပေါ့သူတို့မှရှိရင်လေထုရဲ့တတ္တိရေနောက်ပြီးတော့တဏျာနဲ့တဏျာမြင်နိုင်တဲ့အစွမ်းတွေကလည်းလုံးဝကိုထိခိုက်သွားမယ်တဘာဝပဝင်ခြင်းဥယျာဉ်တွေနားမှာလေထုညဉ့်ညမ်းတဲ့လုပ်ငန်းများအရာများရောက်လာလို့ဆိုရင်လည်းဒီကလည်းရှုလို့မကောင်းတော့ဘူးဒီကြောင့်တည်းပို့ဆောင်ရင်လည်းတိုက်တယ်ဟုတ်တယ်မလူကြမ်းမရည်လည်းထိခိုက်ပါတယ်ဒါကြောင့်မလို့လေထုညဉ့်ညမ်းမှုအလေးထားတဲ့နဲ့ဘောင်းလို့ဆိုလေထုကလေထုတစ်ခုနဲ့ပြီးကြမို့လေပြီးလို့ရှိရင်ရေထဲရောက်မယ်ရေထဲရောက်လို့ရှိရင်လည်းမြေထဲရောက်မယ်ဥပမာဆိုလေထုတွေကမကောင်းတဲ့ဟာဥပမာဆိုတော့ဟိုပရာလိုဟာမျိုးကတစ်ဖြည်းကြာရေထဲရောက်ရေထဲရောက်လေရေတော်ဝါးလေးကစားရေတော်ဝါးလေးပေါ်ရောက်ရေလေတော်ဝါးလေးကိုလူရဲတခံပြန်ပြီးတော့စားပေါ့နော်အကုန်နှဲ့နေတာပေါ့နော
်တဘာဝဝင်းကျင်ဆိုင် engineer ဒေါ်အေးအေးကြီးရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိမ့်မယ်ရှင်။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ပါရရှိမြတ်ခရား VOE ကထုတ်လွှင့်ပေးနေတဲ့အခုလိုသိပ္ပံနဲ့ဉာဏ်ပညာအမျိုးသမီးကဏ္ဍမြမအရေးသုံးသက်ချက်တရိုက်လေးလိုင်းဆွေးနွေးကန်သုတဆုံးလဲအမေရိကန်တခွင်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရရှိထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုလည်း VOA Internet စာမျက်နှာဖြစ်တဲ့ www.bami.voanews.com မှာပြန်ပြီးတော့နားဆင်နိုင်တဲ့အပြင်သတင်းစာသားတွေကိုလည်းဖတ်ရှုလို့ရနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိမြတ်ခင်ဗျာအိန္ဒိယနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားနီးကပ်စွာထိတွေ့ဆက်ဆံရေးဟာဗျူဟာမြောက်မဟာမိတ်နိုင်ငံကြီးနှစ်နိုင်ငံကြားအကျိုးရှိုံနဲ့မကပါဘူးတကဘာလုံးအတွက်ကောအင်ဒိုပစိဖိတ်ဒေသတခွင်ရဲ့လုံခြုံမှုတည်ငြိမ်မှုနဲ့တာယာဝါပြောမှုတွေဟူပါဖြစ်ထွန်းစေပါလိမ့်မယ်ပြီးခဲ့တဲ့မေလအိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီစတင်တာဝန်ယူခြင်းကစလို့နှစ်နိုင်ငံကြားအဆင့်မြင့်တဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ခဲ့ပါတယ်စက်တင်ဘာလအတွင်းဝန်ကြီးချုပ်မိုဒီဝါရှင်တန်ဒီစီကိုတမိုင်းဝင်လာရောက်လက်ပတ်ခဲ့ပြီးတဲ့နောက်မရှိမနှောင့်ဆိုသလိုဇန်နဝါရီလအတွင်းမှာကျင်းပခဲ့တဲ့အိန္ဒိယသမ္မတနိုင်ငံရဲ့အမျိုးသားနေဂုံပြုချီတက်ပွဲကြီးကိုဝန်ကြီးချုပ်မိုဒီရဲ့ဧည့်သည်တော်အဖြစ်သမ္မတအိုဘားမားတက်ရောက်ခဲ့ပါတယ်။မစ္စတာအိုဘားမားဟာအမေရိကန်နိုင်ငံရဲ့သမ္မတတာဝန်ထမ်းဆောင်နေချိန်အတွင်းတမိုင်းဝင်နှစ်ကြိမ်တိတိအိန္ဒိယနိုင်ငံကိုသွားရောက်ခဲ့သူဖြစ်ပါတယ်။အိန္ဒိယနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့တာဟာအမေရိကန်နိုင်ငံအတွက်27ရာစုအတွင်းအလွန်အရေးပါတဲ့အောင်မြင်မှုတစ်ရပ်ဖြစ်ပါတယ်လို့သမ္မတဥပမာကနှစ်နိုင်ငံပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် Part of the reason we're such natural partners
is because we share values as former colonies, as the two largest democracies in the world.
ဒီလိုဖြစ်ရတဲ့အကြောင်းကတော့ကျွန်တော်တို့နှစ်နိုင်ငံကြားမှာတူညီတဲ့စံထားစရာတွေရှိနေလို့ပဲဖြစ်ပါတယ်။အဲ့ဒီအထဲမှာနှစ်နိုင်ငံစလုံးဟာကိုလိုနီအုပ်ချုပ်ခံနိုင်ငံတွေဖြစ်ခဲ့ကြတယ်။ကမ္ဘာပေါ်မှာအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတယ်။စွန့်ဦးစည်းဝါးတည်ထွင်တဲ့နိုင်ငံတွေဖြစ်ကြတယ်။နိုင်ငံသားတွေဟာတူးချင်းစီရဲ့လွတ်လပ်ခွင့်နဲ့ဂုံတိုက်ခါကိုတန်ဖိုးထားကြသူတွေဖြစ်တယ်ဆိုတာတွေဖြစ်ပါတယ်။ဒါကြောင့်အခုလိုခင်မင်မှုရရှိတာဟာအစမ်းတကျတော့မဟုတ်ပါဘူးဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။တကယ်တော့ကျွန်တော်တို့နှစ်နိုင်ငံကြားပြုလုပ်ဖို့သဘောတူညီကြတဲ့ကုံသွေးရေးနဲ့မဟာမိတ်စည်းဝါးရေးဆက်ဆံမှုတွေဟာပြည်သူလူထုရဲ့နေစဉ်ဖြတ်တန်းနေရတဲ့ဘဝတွေကိုတိုးတက်ကောင်းမွန်လာစေဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်လာတာဖြစ်ပါတယ်လို့သမ္မတဥဘာမာကပြောခဲ့ပါတယ်။သမ္မတဥဘာမာရဲ့ခရီးစဉ်အတွင်းမှာနှစ်နိုင်ငံခေါင်းဆောင်တွေကကြေညာချက်၃ဆောင်ထုတ်ပြန်ခဲ့ရမှာဒေးလီချစ်ကြည်ရေးကြေညာချက်စာတမ်းလည်းပါဝင်ပါတယ်။အဲ့ဒီကြေညာချက်ထဲမှာနှစ်နိုင်ငံကြားအပြန်အလှန်လေးစားစွာဆက်ဆံမှုဒီမိုကရေစီနည်းလမ်းတရားနှစ်နိုင်ငံပြည်သူတွေအတွက်တူညီတဲ့အခွင့်အလမ်းတွေရရှိစေဖို့ထျောက်တဲ့အုပ်ချုပ်ရေးစနစ်ရှိဖို့အခြေခံလွတ်လပ်မှုနဲ့ပွင့်လင်းပြီးတော့တိုးတက်ဖြစ်ထွန်းနေတဲ့ကမ္ဘာကြီးနဲ့လိုက်လျောညီထွေတဲ့အားကောင်းပြီးတော့အလုတ်ကင်တွေဖန်တီးပေးနိုင်တဲ့စီးပွားရေးမူဝါဒတွေချမှတ်ဖို့အားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးရေးဖြစ်စဉ်တွေဝင်ငွေတွေတိုးမြှင့်လာအောင်လှုပ်ဆောင်ပေးဖို့ပွင့်လင်းပြီးတော့စီးစနစ်ကြတဲ့ကုံသွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားပေးတဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့လူမှုအဖွဲ့အစည်းပေါင်းစုံကိုအကျိုးရှိစေမဲ့ဈေးကွက်ဖြစ်ထွန်းလာရေးစတာတွေပါဝင်ပါတယ်American India နှစ်နိုင်ငံမိဖက်ဗျူဟာမြောက်ဆက်ဆံရေးပေါ်ထင်ဟပ်စေတဲ့သမ္မတဥဘာမာရဲ့ပြောဆိုချက်တစ်ခုမှာတော့အခုလိုအလေပတ်လာရောက်တဲ့ခီးစဉ်အတွင်းကျွန်တော်တို့မှာမကြုံစဘူးအခွင့်အလမ်းတွေကိုဖော်ဆောင်နိုင်ခဲ့တယ်ဆိုတာကထင်ရှားပါတယ်။အိန္ဒိယနိုင်ငံနဲ့ကျွန်တော်တို့ကြားပုံမနဲ့ဆိုင်တဲ့ဆက်ဆံရေးကြောင့်အိန္ဒိယနိုင်ငံဟာကျွန်တော်တို့အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာထိတ်ဆုံးဦးစားပေးအခန်းကဏ္ဍမှာရှိပါတယ်လို့ပြောဆိုသွားကြောင်းပါခင်ဗျာ
။American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့အာဘော်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။ကျွန်တော်တို့ရဲ့အစီအစဉ်လေးအခုမကြာခင်ပြီးဆုံးတော့မှာမို့ကြံနေသေးတဲ့အချိန်မှာတော့သတင်းကြေညာကိုဒေါက်ကင်မျိုးသက်ကကြေညာပေးသွားမှာပါခင်ဗျာ
။ဂျော်ဒန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကနေIS Islamic စစ်သွေးကြော်တွေတရားခံဖြစ်နေဖမ်းဆီးထားခဲ့တဲ့ကုညီးလုတာအမေရိကန်အမျိုးသမီးတို့တိတ်ဆုံးခဲ့ရတယ်လို့စစ်သွေးကြော်ရဲ့ပြောကြားချက်ကိုအတိမပြုနိုင်သေးကြောင်းအမေရိကန်သမ္မတအင်ဗျူကတောက်ကြနေမှာပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးအထူးစိတ်ပူးနေပေမဲ့ IS Islamic စစ်သွေးကြော်တွေပြောတဲ့အချက်တွေအသက်တွေအထောက်ထားဘာတစ်ခုမှအခုထိမရသေးဘူးလို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်။ဂျော်ဒန်အရာရှိတွေကတော့ဒါဟာ IS စစ်သွေးကြော်ရဲ့ရာဇဝတ်မှုဆိုင်ရာဝါဒဖြန့်မှုတစ်ခုလို့ပြောကြားလိုက်တာပါ။အခုတိတ်ဆုံးသွားတယ်လို့စစ်သွေးကြော်တွေကြေညာခဲ့သူဟာအရီဇိုနာပြည်နယ်ပရက်စကော့ကကေလာမူလာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေတွေ့ဆုံပြီးယူကရိန်းပြည်ပကအတွက်ငြိမ်းချမ်းရေးဆိုင်ရာအဆုတ်ပြုချက်တရက်ပေါ်မှာဆွေးနွေးပွဲအဆုံးသတ်သွားပြီလို့ရုရှားနိုင်ငံကပြောပါတယ်။တောက်ကြညနေပိုင်းဆွေးနွေးပွဲဟာအပြုသဘောဆောင်ပါတယ်လို့မစ္စတာပူတင်ရဲ့ပြောခွင့်ရကပြောပါတယ်။နိုင်ငံတကာမှာဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကိုကိုယ်တိုင်ဝင်ရောက်ဖြည့်ရှင်းပေးဖို့တိုက်တွန်းနေမှုတွေအတွက်ထိန်းသိမ်းလှုံ့ဆော်နိုင်စွမ်းရှိဖို့အမြဲတမ်းကြိုးစားရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာဆိုင်ရာအချက်လက်အတွက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်တွေအတွက်မူပေါင်းချမှတ်ဖို့သတ်မှတ်တဲ့မတ်လမှာလိုအပ်ချက်တွေပြည့်မြအောင်လုပ်ဖို့အီရန်နိုင်ငံချိုင်းဝန်ကြီးနဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးကတိုက်တွန်းလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ယူမှုကဒေါ်နနာချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ El Zubel El Chey ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါစနေနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ30/40/48/50ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.